Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2023ခုနှစ်ဇွန်လ8ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အရှေ့အလယ်ပိုင်းဒေသတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသဆိုင်ရာအင်အားစုတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရိုဟင်ဂျာလေဆီဒုက္ခသည်တွေအတွက်အင်ဒိုနီးရှားနဲ့မလေးရှားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ပါတယ်ထိုင်းနိုင်ငံမှာတော့မြန်မာလာအိုထိုင်းအဝေးပြေးလမ်းပြီးဆုံးသွားပြီဖြစ်ပါတယ်ဒီလိုတင်နေတဲ့ကောင်မကြာမီပဲတင်ပြပေးပါပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံကိုလှေစီးပြေးထွက်ခွာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးဒုက္ခသည်တူဦးပြောပြတာကတော့
ကျွန်တော်ဒီစင်တကိုဈေးစင်တကိုလိုဝမ်ဖြစ်သေးတယ်ဘယ်စီတရာကိုပြင်ကြတာတရစီနေ
တယ်သတင်းတွေပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာဒါအပြင်အခြားစိတ်ဝင်စားဖို့ရနိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်မှုရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Anthony Blinken ဟာ Saudi Arabia နိုင်ငံသားဝင်ကြီး Faisal binဖာဟန်နဲ့အပါအဝင်ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့ပါတွေ့ဆုံခဲ့ပြီးရေမင်ဆူဒန်ကိစ္စတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ United States is did this read say and we are
အရှေ့လက်ပိုင်းဒေသပုံမတိုးတက်ကောင်းမွန်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သင်တို့အားလုံးနဲ့လက်တွဲလှုပ်ဆောင်ဖို့နည်းနည်းရှိုင်းရှိုင်းမြှုပ်နှံထားစေဖြစ်ပါတယ်။ပိုတည်ငြိမ်တဲ့ပိုမိုလုံးလုံးနဲ့ပိုမိုပူးပေါင်းပါဝင်တဲ့အရှိအလယ်ပိုင်းဆိုတဲ့အမေရိကန်ရဲ့ဒေသဆိုင်ရာအမြင်မှာ GCC ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီဟာအဓိကကျတယ်လို့ရှုမြင်မိပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကပြောဆိုသွားတာဖြစ်ပါတယ်ဆူဒန်အရေးမှာလည်းအပြစ်ကရက်စဲရေးကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးစစ်ပီးဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေရောက်အောင်ပေးဖို့နိုင်ဖို့ကိုဆက်လက်ဖိအားပေးသွားမယ်လို့လည်းနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်ဒါအပြင်ရေမင်ငိမ့်ချန်ရေးရေရှည်တည်တံ့နိုင်မှုအတွက်အချမ်းပဲ့သမားတွေကိုတုံ့ပြန်တိုက်ခိုက်ဖို့အရေးမှာနှစ်နိုင်ငံပူးတွဲဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ Saudi Arabia နိုင်ငံသားရေးဝန်ကြီးတွေသဘောတူညီခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူ Matthew Miller ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ကုမ္ပဏီတွေကိုတရုတ်နိုင်ငံကပြစ်မှတ်ထားနေတာကနိုင်ငံရေးရွယ်ချက်နဲ့တိုက်ခိုက်နေတာဖြစ်ပြီးတရားမျှတမှုမရှိလို့ဒါကိုပြန်လည်ဆန့်ကျင်သွားမယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးနီကိုလတ်စ်ဘန်စ်ကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာကျင်းပတဲ့အမေရိကန်ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုမဟာမိတ်အဖွဲ့ဖိုရမ်မှာတရုတ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကဘေကျင်းမြို့ကနေဗီဒီယိုလင့်ကနေတဆင့်ပါဝင်ဆွေးနွေးရမှာအခုလိုပြောကြားသွားတာပါ။တိတ်မကြခင်လာပိုင်းနေတဲ့မှာအမေရိကန်ကုမ္ပဏီ၅ခုကိုပဲကွပ်ပြီးတော့ဖိနှိပ်မှုတွေလုပ်ခဲ့တယ်လို့သူကထောက်ပြပါတယ်။အခြားနိုင်ငံတွေကကုမ္ပဏီတွေကိုအရေးယူတာမျိုးမတွေ့ရဘူးလို့လည်းဆိုပြီးဒါဟာနိုင်ငံရေးသဘောဆောင်တာလို့တုံ့ပြန်သွားပါတယ်။အမေရိကန်နိုင်ငံမှာတရုတ်နိုင်ငံမှာဆိုရင်အမေရိကန်ကုမ္ပဏီတွေဟာအခုလပိုင်းတွေထဲမှာပဲတင်းတင်းကြပ်ကြပ်တိုးမြင့်ဆစ်ဆေးမှုတွေရင်ဆိုင်နေရတာပါ။အမေရိကရဲ့အကြီးဆုံး memory chips တွေထုတ်လုပ်တဲ့ micro နည်းပညာကုမ္ပဏီကိုလည်းနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့တရုတ်နိုင်ငံရဲ့အရေးကြီးကဏ္ဍတွေမှာရောင်းချခွင့်ကိုမေလာတုန်းကပိတ်ပင်ခဲ့ပါတယ်။တစ်ဖက်တည်းမှာလည်းတစ်ဆက်တည်းမှာလည်းဒီတရုတ်ကုမ္ပဏီယာနဲ့ချီကိုအမေရိကန်အစိုးရကပိတ်ဆို့အရေးယူတာပုတ်ကုံတားမြစ်စင်းတဲ့ထည့်သွင်းတာတွေရှိနေကြောင်းတရုတ်အစိုးရဘက်ကပြန်လည်ထောက်ပြပါတယ်။အမေရိကန်အနေနဲ့ရှင်ပြိုင်မှုမှာအကန့်အသတ်အတားအဆီးတွေထားရှိမှာဖြစ်ပေမဲ့အမြဲတမ်းညှိနှိုင်းတဲ့နည်းနဲ့ရှင်ပြိုင်တာမျိုးပဲဖြစ်စေတယ်လို့ပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ဒုတိယသမ္မတဟောင်းမိုက်ပန့်စာ2024ခုနှစ်ရီပါဘလစ်ကန်သမ္မတလောင်းရွေးကွဲအတွက်မဲဆွယ်စည်းရုံးမှုကိုဗုဒ္ဓဟူးနေ့မှာတရားဝင်စတင်လိုက်ပါတယ် Fox သတင်းဌာနနဲ့ Twitter လူမှုကွန်ရက်ကတစ်စစ်ထုတ်ပြန်တဲ့မဲဒီလိုမဲဆွယ်ပွဲမှာအကောင်းဆုံးနေ့ရက်တွေရောက်လာဖို့ မိုက်ပန်ဆာဂရီပြုလိုက်ပြီးကွဲပြားတဲ့အချိန်မှာမတူညီတဲ့ခေါင်းဆောင်မှုတွေကိုတောင်းဆိုနေတယ်လို့ပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့အတူ၄နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့မိုက်ပန်ဆာသူ့ရဲ့ဗီဒီယိုမင်ကွန်းထဲမှာဘေးနားမှာရပ်နေဖို့ကလွယ်ပေမဲ့ဒီလိုခံယူချက်မျိုးရှိသူမဟုတ်တဲ့အတွက်သူ့အနေနဲ့အမေရိကန်သမ္မတလောင်းအဖြစ်အရွေးခံတာပါလို့ပြောဆိုပါတယ်။အမေရိကန်အနောက်အလယ်ပိုင်းအိုင်အိုဝါပြည်နယ်မှာစတင်လိုက်တဲ့သူ့ရဲ့မဲဆွယ်ပွဲဟာအရင်ကလူတွေနဲ့အတူရွေးကောက်ပွဲပါဝင်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကိုပြန်ရင်ဆန်ရမယ့်မဲဆွယ်ကာလခရီးအစလည်းဖြစ်ပါတယ်။ဒါဟာ Republican ထောက်ခံသူတွေအနေနဲ့ပါတီထဲမှာ Trump အများကြိုက်ဝါဒသွတ်သွင်းလာတဲ့ရည်စီးကြောင်းကိုစန့်ကျင်ပြီးလူမှုရေးအရာရှေးဟိုးဆက်ဆန်တဲ့နူးညံ့သိမ်မွေ့ပြီးလေးနက်တဲ့ဘာသာရေးကန့်ရှိုက်တဲ့ကိုယ်စားလှယ်လောင်းကိုအစားထိုးထောက်ခံမလားဆိုတဲ့စမ်းသပ်ပွဲတွေလည်းဖြစ်ပါတယ်။ Republican သမ္မတလောင်းရွေးပွဲမှာ Mike Pence ဝင်လာတဲ့အတွက်သမ္မတလောင်းတွေတိုးလာတာဖြစ်ပါတယ်။အစောပိုင်းစစ်ပန်းနဲ့စစ်တမ်းတွေအရာကတော့သမ္မတဟောင်းဒေါ်နယ်ထရန့်ကထိတ်ဆုံးကဥဆောင်နေပြီးသူ့နောက်မှာဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရော်ဒီဆန်တစ်ကနောက်ကလိုက်နေတာဖြစ်ပါတယ
်။ကနေဒါနိုင်ငံအရှေ့ပိုင်းမှာယာနဲ့ချီပြီးတော်မီအကြီးကျယ်လောင်နေလို့မိဝငွေကြောင့်အမေရိကန်နိုင်ငံဘက်ချမ်းကနယူးယောက်နဲ့အခြားမြို့ကြီးတွေရဲ့ကောင်းကင်အထိမိခိုးရောင်မှိုင်းအုံအုံဆိုင်ဆိုင်ဖြစ်နေပြီးအမေရိကန်ပြည်နယ်ဒရာစင်ကျော်မှာလူမှုအရေးအသွေးသတိပေးချက်တွေထုတ်ပြန်ထားရပါတယ်။ဘာမောက်ကနေတောင်ကယ်ရိုလိုင်းနာအထိနောက်ပြီးတော့တခါအနောက်အလယ်ပိုင်းမှာရှိတဲ့ Ohio နဲ့ Kansas အပါဝင်ပြည်နယ်15ခုမှာလူမှုအရေးအသွေးဟာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အဆင့်ကိုကျော်လွန်နေတယ်လို့ဆိုပါတယ်။တန်းနဲ့ချီတဲ့ဒေသခံတွေဟာအသက်ရှူရခက်ခဲနေကြောင်းကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ Washington DC မြို့တော်မှာလည်းလူမှုအရေးအသွေးသတိပေးချက်ထုတ်ပြန်ထားကြောင်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။လူတွေအပြင်ထွက်တာကိုအချိန်ကန့်သတ်ထားဖို့ညွှန်ကြားထားပြီးအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိတဲ့သူတွေကိုနှာခေါင်းစီးတက်ဖို့အကြံပြုထားပါတယ်။ပုံမှန်ဆိုရင်မိုင်ပေါင်းများစွာအဝေးကနေလှမ်းမြင်နေတဲ့နယူးယောက်မြို့ကမိုးမျှော်တိုက်တွေဟာအခုဆိုရင်လုံးဝမမြင်နိုင်တဲ့အခြေအနေထိမိခိုးငွေတွေနဲ့ဖုံးလွှမ်းနေတာပါ။ဗိုလ်တုနေကနယူးယောက်မှာစာသင်ကျောင်းတွေဖွင့်ခဲ့ပေမဲ့အလေတန်းကျောင်းဆင်းပွဲအပါအဝင်ပြင်ပလှုပ်ရှားမှုတွေအခြားပွဲလမ်းအခမ်းအနားတွေကိုဖျက်သိမ်းထားတာဒါမှမဟုတ်ရွှေ့ဆိုင်းထားတာဒါမှမဟုတ်လေအဆောက်အုံအမိုးအကာအောက်ပြောင်းရွှေ့ကျင်းပတာမျိုးကိုလုပ်စီခဲ့ပါတယ်။မိခိုးငွေတွေဟာကနေဒါကနေအမေရိကန်မြောက်ပိုင်းနယ်စပ်ကိုဖြတ်ကျော်ဝင်ရောက်လာတာဖြစ်ပါတယ်ခင်ဗျာ
။ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz ไฮโดรมีเตอร์58กิโลเฮิรตซ์5805เนี่ยไลเลมีเตอร์190กิโลเฮิรตซ์1505โลก็เนี่ยทุ่งเล่นไปได้ပါတယ်ရှင
် VOA ရဲ့จาตาปรินเนี่ยมะเน่เป้ตะดิ้นนี่ကိုဆက်လက်တင်ပြไปနေပါတယ်อินโดนีเซียပင်လယ်ပြင်လုံခြုံရေးဌာနเนี่ยมาเลเซียပင်လယ်ပြင်ဥပဒေစိုးမိုးရေးဌာနတို့ပူးတွက်ပြီးလေစီးပြေရင်ဂျာဒုက္ခသည်တွေအရေးပူပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြောင်းတာဝန်ရှိသူတွေကဗိုလ်ထူးနေမှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့အာဆီယံနိုင်ငံများပင်လယ်ကမ်းခြေဆိုင်ရာလုံခြုံရေးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးအန်ကူနီရာကအခုလိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာစည်းမျဉ်းတွေအရဒုက္ခသည်တွေကမ်းခြေအနီးရောက်လာခဲ့ရင်ဒါမှမဟုတ်ဆက်လီချုံရင်ခဲ့ရင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဝတ္တရားရှိပါတယ်လို့လည်းသူကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။2018ခုနှစ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာအခြေချနေတိုင်းနဲ့ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့ပြီးကြတဲ့ကရိုဟင်ဂျာဒုက္ခသည်6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပဇားဒေသမှာနေထိုင်လျက်ရှိတယ်လို့ကုလသမဂ္ဂစည်းနေမှာဖော်ပြထားပါတယ်။မြန်မာစစ်တပ်တာဝန်ရှိသူတွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာနယူးဇီလန်၊ဩစတြေးလျစတဲ့နိုင်ငံတွေမှာကိုယ်လုံငွေရရှိဖို့တွားရောက်တာတွေရှိပါတယ်။မကြာခဏဆိုသလိုပဲဆက်လက်တွေပြက်ပြီးအင်ဒိုနီးရှားနဲ့မလေးရှားရေပိုင်နယ်ထဲကိုရောက်ရှိလာပါတယ်။ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလကနေ23ခုနှစ်ဖေဖော်ဝါရီလအတွင်းရိုဟင်ဂျာဒုက္ခသည်644ယောက်ဟာဆက်လက်၅ဆင်းနဲ့အင်ဒိုနီးရှားရေပိုင်နယ်အတွင်းကိုရောက်ရှိလာခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
်။ထိုင်းနိုင်ငံမှာဖောက်လုထားတဲ့ထိုင်းမြန်မာလာအိုသုံးနိုင်ငံဆက်သွယ်ထားတဲ့အဝေးပြေးလမ်းအမှတ်7တိုးချက်တည်ဆောက်နေတာပြီးစီးသွားပြီလို့ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူအာချန်ဘူရာပါချန်စရီကနေပြီးတော့ဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ဒီအဝေးပြေးလမ်းပြီးစီးသွားတဲ့အတွက်နေဆက်ဖြတ်ကျော်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာဖို့အထောက်အကူဖြစ်စေမှာဖြစ်စေတယ်လို့လည်းထိုင်းအစိုးရကယုံကြည်နေကြောင်းပြောပါရယ်။ ဒီအဝေးပြေးကားလမ်းဟာမြန်မာနိုင်ငံကနေဗီယက်နမ်အထိဆက်သွယ်ထားတဲ့မိုင်တထောင်နီးပါးရှိတဲ့အရှိအနောက်စီးပွားရေးဇင်းကြံ EWEC ရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ထိုင်းနိုင်ငံအပိုင်းမှာတော့မိုင်ပေါင်း490ကျော်ဖြတ်သန်းသွားလာနေတာပါ။ဒီအဝေးပြေးကားလမ်းမကြီးဟာမြန်မာနိုင်ငံကပ်ပလီပင်လယ်ကနေအရှိတ်ပင်လယ်ကိုဆက်သွယ်ထားတဲ့လမ်းလည်းဖြစ်ပါတယ်။အရှိန်အောင်စီးပွားရေးဇင်းကြံလမ်းပြီးဆုံးသွားရင်တော့နေဆက်ဖြတ်ကျော်ကုန်သွယ်ရေးဟာ90ရာခိုင်နှုန်းလောက်တိုးတက်သွားမှာဖြစ်တယ်လို့ထိုင်းဗန္ဓာယီဝန်ကြီးကပြောပါတယ်။အခုပြီးစီးသွားတဲ့ထိုင်းနိုင်ငံဘက်ကအဝေးပြေးကားလမ်းကတော့မြန်မာနိုင်ငံမြဝတီနဲ့ထိုင်းနိုင်ငံမဲဆောက်မြို့တို့အကြားဆက်သွယ်ထားတဲ့အမှတ်နှစ်ချစ်ကြည်တရားကနေစတင်ပြီးစုကွန်ထိုင်းပင်စလော့စတဲ့ပြည်နယ်တွေကိုအပါအဝင်ပြည်နယ်ခုနှစ်ခုလောက်ကိုဖြတ်သန်းသွားမှာဖြစ်ပါတယ်။နောက်ဆုံးမှာတော့မော့ခ်ဒဒန်ပြည်နယ်ကနေတဆင့်ထိုင်းလာအိုချစ်ကြည်တရားကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတချို့ဟာချုံဖွန်၊စင်ပူရီနဲ့ချင်းမိုင်ပြည်နယ်တွေအတွင်းမော်တော်ယာဉ်ပတ်တော်တဆောက်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့ရှိသလိုစုစုပေါင်းတရားမဝင်ဝင်ရောက်လာသူ40ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်။ဇွန်လ9ရက်နေ့ကထိုင်းနိုင်ငံချုံဖွန်ပြည်နယ်မှာအထောက်အထားမဲ့မြန်မာ20ခုတင်ဆောင်လာတဲ့ကားတစ်စီးတပင်တပင်နဲ့တိုက်မိပြီးမတော်တဆဖြစ်ခဲ့တာကြောင့်တရားမဝင်မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတဲ့အကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကပြောဆိုပါတယ
်။နိုင်ငံတောင်ပိုင်းချုံပုံပြည်နယ်မှာလည်းတရားမဝင်မြန်မာ22ဦးတင်ဆောင်လာတဲ့မော်တော်ယာဉ်ကလမ်းပေးရတဲ့တင်နယ်ဝင်တိုက်မိပါလေ။ထိုင်းပြည်မောင်းကတော့ကားပေါ်ကနေပျက်ပြီးလွတ်မြောက်သွားပြီးတော့တရားမဝင်မြန်မာ22ဦးကတော့ထိုင်းလူမျိုးတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ
်။ဒါ့အပြင်ထိုင်းနိုင်ငံအလဲပိုင်းစင်ပူရီပြည်နယ်စင်ပူရီမောင်မြို့အနီးအာရှလမ်းမကြီးပေါ်မှာအထောက်အထားမဲ့မြန်မာတွေကိုတည်ဆောင်လာတဲ့ကားတစ်စီးအရှိန်မထိန်နိုင်ပဲယထာလန်ဂိတ်ကိုဝင်တိုက်မိတာကြောင့်လိုက်ပါလာတဲ့တရားမဝင်မြန်မာနိုင်ငံသား12ဦးအဖမ်းခံခဲ့ရပါတယ်။အမျိုးသမီး10ဦးပါဝင်ပြီးအမျိုးသား2ဦးပါဝင်ပါတယ်။ဇွန်လ5ရက်နေ့တုန်းကတော့ချင်းမိုင်ပြည်နယ်ထဲမှာဆိုင်ဆန်းမြို့နယ်တွင်တရားဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးရပါမြန်မာနိုင်ငံသားလည်း12ဦးပါဝင်ခဲ့ပါတယ်။
ဘိုယမ်မင်းကြီးဖရန်စစ်ဟာဘုဒ္ဓနေတုန်းကဝမ်ပိုက်နိုင်ရန်မှာဥကျွန်နာအတွက်ခွဲစိတ်ကုသမှုကိုခံယူခဲ့ပါတယ်။ဘိုယမ်မင်းကြီးကိုလိုရိုးလိုစင်အတိုင်းမေးစေးပေးပြီးသုံးနိုင်ကြခွဲစိတ်ခဲ့ရမှာတစုံတရာပြဿနာမကြုံရဘူးလို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ရောမမျိုးကဂျပန်လီဆေးရုံမှာရဲအတန်ကြာဆက်လက်ကုသမှုခံယူရဖို့ရှိပါတယ်။နောက်လိုက်ဒီကိုးကွယ်သူတွေကိုတွေ့ဆုံမေခွန်းပြောတဲ့အစီအစဉ်တွေကိုတော့လိုလိုမဲမဲဇွန်လ18ရက်နေ့အထိဖြတ်သိမ်းထားတယ်လို့ပြောပါတယ်တက်တော်86နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့သာသနာပိုင်ပုံရံမင်းကြီးဟာ2021ခုနှစ်တုန်းကဥမာကြီးအစိတ်ပိုင်းတချို့ကိုဖျက်တောက်ဖို့အတွက်ကုသမှုခံယူခဲ့ရပါတယ်ခင်ဗျာမြမပြည်ရဲ့ကြာသာပတိနေမနဲ့ခင်ထေတန်းရောက်နောက်ဆုံးရသတင်းတွေကိုကုဇော်မိုးကျော်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးဖို့ချက်ဆက်သွယ်မေးမြန်းချက်သတင်းဆောင်ပါတွေကိုအရင်ဥဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှတူရကီနိုင်ငံဘက်ကရွေးကောက်ပွဲအခြေအနေကိုကြည့်အောင်ပါတူရကီနိုင်ငံမှာပြန်လည်ရွေးကောက်ခံခဲ့ရတဲ့သမ္မတရီဂျက်ဒေယပ်အာဒဝန်ဟာရုရှားနဲ့အနောက်မဟာမိတ်နိုင်ငံတွေကြားဆက်ဆံရေးကိုဟန်ချက်ညီထားရှိရမယ့်စိန်ခေါ်ချက်ကိုရင်ဆိုင်နေရပါတယ်။ဆွီဒင်ကနေတိုးအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းမှုကိုတူရကီကဆက်လက်ကန့်ကွက်နေတာဟာသူ့ရဲ့အနောက်အုပ်စုအပေါ်တစ္ဆာဆောင်တိမှုကိုစမ်းသပ်ချက်ဖြစ်ပြီးတစ်ဖက်မှာလည်းအာဒဝန်ဟာအမေရိကန်နဲ့ပြန်လည်အဆင်ပြေတင့်မြတ်ဖို့ကြိုးစားလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ VOA သတင်းတောက်Dorian Jones Istanbul မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ချန်းအေးပြောပြမှာဖြစ်ပါတယ်ခင်ဗျာ
တူရကီသမ္မတအာဒိုဝမ်တတိယချိန်မြောက်သမ္မတကျန်းသက်စာချိန်ဆိုပြီးမှာ21ရာစုခေတ်တူရကီကိုအင်အားကြီးနိုင်ငံတကာပြန်လည်ဖြည့်ရေးကြိုးပမ်းရမှာနိုင်ငံခြားရေးမူဝါဒကဦးစားပေးဖြစ်လာမယ်လို့လိလာသူတွေကခန့်မှန်းကြပါတယ်ဝါရှင်တန်အခြေဆိုင်နိုင်ငံတကာမူဝါဒရေးရာရေးလိလာမှုသတိတနာအဖွဲ့တစ်ခုဖြစ်တဲ့ Brookings Institution မှာလာပြီးသတိတနာပြုနေတဲ့တူရကီနိုင်ငံခြားရေးလိလာသူအစလာအိုင်ဒန်တက်စ်ဘတ်ကတူရကီဟာဗမ်ရိုက်အမိကိုကင်းပြီး အင်အားကြီးနိုင်ငံဖြစ်ဖို့ကြိုးစားဝယ်ရှိတယ်လို့သုံးသပ်ပါတယ
် We are also likely to see a continuation of this non-aligned
အရေးမှာတူရကီနိုင်ငံရဲ့ယက်တီချက်ကဗမ်မလိုက်ပင်မဟာဗျူဟာမြောက်ကိုပိုင်ယက်တီနိုင်မှုကြိုးစားမဲ့အယူဆကိုဆက်လက်တွေ့မြင်ရဖွယ်ရှိပါတယ်သမ္မတအာဒိုဂန်ကတူရကီကိုအင်အားကြီးလာမဲ့နိုင်ငံဖြစ်ရှုမြင်ပါတယ်သူရွေးကောက်ပွဲမဲဆွယ်တုန်းကလည်းအဲ့ဒါကိုပဲမဲဆွယ်ခဲ့တာပါ21ရာစုဟာတူရကီနိုင်ငံအတွက်အခွင့်ကောင်းအခါကောင်းဖြစ်လာမယ်လို့သူပြောခဲ့ပါတယ်တူရကီဟာအတ္တလန္တိတ်ဖြတ်ကျော်နေတိုမဟာမိတ်အဖွဲ့မှာပဲတစ္ဆာရှိလေဆွဲကပ်ပြားကင်ဆောင်ပြီးနေမဲ့အဖွဲ့ဝင်မဟုတ်ကြောင်းသူကပြောထားတာပါ
တစ်ဖက်မှာလည်းမြောက်အတ္တလန္တိတ်သဘောတူစာချုပ်စီးရင်မဟာမိတ်နေတိုအဖွဲ့ရဲ့ထွေထွေတွင်းမှုချုပ်ယန်စတောတန်ဘတ်ကအော်ဒိုဝဲရဲ့သမ္မတကျမ်းချိန်ပွဲကိုတက်ရောက်ခဲ့ပါတယ်ရှစ်လထဲမှာမဟာမိတ်အဖွဲ့ခေါင်းဆောင်တွေထိပ်သီးအစည်းအဝေးကျင်းပတဲ့အခါဆွေဒင်နိုင်ငံအဖွဲ့ဝင်ဖြစ်ရေးတူရကီရဲ့ပိတ်ဆို့ထားမှုကိုရုပ်သိမ်းပေးဖို့နေတိုအကြီးအကဲကအော်ဒိုဝဲကိုလာပြီးနားချစည်းရုံးတာပါတူရကီတောင်းဆိုထားတဲ့အတိုင်းဆွေဒင်ဘက်ကတူရကီအစိုးရကိုပြစ်မှတ်ထားနေတဲ့အကြမ်းဖက်အုပ်စုတွေကိုနှိမ်နင်းရေးကင်တွယ်ဖြေရှင်းနေတယ်လို့ Stoltenberg ကပြောပါတယ
် Important new terrorism legislation
ငွေရတဲ့အနေငယ်ကပဲဒီရေးကြည့်တဲ့အကြမ်းဖက်မှုဥပဒေအသက်အသက်ဝင်လာတဲ့အတွက်ဆွေဒင်ကသူ့ရဲ့ဝတ္တရားကိုကျေပွန်ခဲ့ပါတယ
်ဒါပေမဲ့အာဒဝန်ကရုရှားနဲ့ဆက်ဆံရေးကိုပုံမအလေးထားမယ်လို့ခရစ်ပြုထားတဲ့အချိန်မှာပဲအခုလိုဆွေဒင် NATO အဖွဲ့ဝင်ဖြစ်ရေးကမ်းလှမ်းမှုကိုအဖွဲ့ဝင်နိုင်ငံတူရကီကစန့်ကျင်နေရလဲဖြစ်ပါတယ်။တခါရုရှားသမ္မတဗလာဒီမီယာပူတင်ကအာဒဝန်ကုနောက်ဆုံးနိုင်ရခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုကိုဂုဏ်ပြုတဲ့ပထမဆုံးသူဖြစ်လို့နေပြန်ပါတယ်။တူရကီမြို့တော်အန်ကာရာအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံသားရေးမူဝါဒအင်စတီကျူကဟူစင်ဘာဂျီကတော့တူရကီနဲ့ရုရှားဆက်ဆံရေးကဆက်ပြီးတိုးတက်နေမယ်လို့သုံးသပ်ပါတယ
်။ good friends this friend the Turkish fashion
သူကတကယ်တငယ်ချင်းကောင်းနေဆိုတာအမှန်ပါ။တူရကီရုရှားဆက်ဆံရေးကလာမယ့်5နှစ်ဆက်ပြီးအားကောင်းနေဦးမှာပါ။ပူတင်ကသူ့မိတ်ဆွေတယောက်သမရအဖြစ်နောက်ထပ်5နှစ်ဆက်ရှိနေဦးမှာကိုတိတ်ပျော်နေမယ်လို့ကျွန်တော်ထင်ကြပေါ့ပြောနိုင်ပါတယ်
။ပူတင်ဟာအာဒဝန်ကိုသမရရွေးကောက်ပွဲတုန်းကအထင်ရှားပဲငွေကြေးကူညီပေးခဲ့ပါတယ်။ရုပ်ကန်နေရတဲ့တူရကီစီးပွားရေးကိုအထောက်ပံ့ဖြစ်စေဖို့ဆိုင်ပေးချေမှုအတွက်ဒေါ်လာဘီလီယံနဲ့ချီကိုစိုင်းငံ့ရွှေဆိုင်ပေးခဲ့တာပါဒါပေမဲ့အာဒဝန်ကသူ့ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုအခြေခံစေဖို့အမေရိကန်နဲ့တန်တမန်ရေးရာပြန်လည်တက်မြက်ဖို့ကြိုးစားနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိပါတယ်တူရကီနိုင်ငံကာဒဟက်စတက်ကတို့ကနိုင်ငံတကာဆက်ဆံရေးပမောက္ခဆိုင်ဟက်ဟျူပန့်ကတော့အာဒဝန်ကအမေရိကန်ရဲ့အသိအမှတ်ပြုမှုကိုလည်းလိုလားနေတယ်လို့ရှုမြင်ပါတယ
် Probably Erdogan and his associates will seek a
အာရဝန်နဲ့သူ့အပေါင်းပါတယ်ဟာအာရဝန်ကိုအမေရိကန်ဘက်ကပို့ပြီးကောင်းကောင်းမွန်မွန်အသိအမှတ်ပြုပေးမှုအပေါ်အခြေခံပြီးနိုင်ငံသားဆက်ဆံရေးပြည်နယ်အားကောင်းလာဖို့ကြိုးပမ်းမှုဖြစ်လာနိုင်ပါတယ
်
တရားဝင်ရှိစဉ်ဖိတ်ကြားရမျိုးဖြစ်ဖြစ်ပေါ့ဒါကိုသူတို့မျှော်လင့်နေတာပါ
ပုံမကောင်းမွန်တဲ့တူရကီအမေရိကန်ဆက်ဆံရေးတွေပြန်လည်တိစောက်လာနိုင်ရင်တူရကီရဲ့စီးပွားရေးမှာရင်ဆိုင်နေရတဲ့ဗဏ္ဍာရေးဆိုင်ရာဖိအားတွေကိုလည်းတက်တာလာစေနိုင်မှာပါဒါပေမဲ့တူရကီအမေရိကန်နှစ်နိုင်ငံခေါင်းဆောင်နှုတ်ကြားတဟဆရာမဖြစ်မှုကတားဆီးတစ်ခုဖြစ်ရှိနေစေဖြစ်ကြောင်းလေ့လာသူအချို့ကသတိပေးပါတယ်။ခေါင်းဆောင်နှစ်ဦးမပြေလည်တာကပြဿနာရဲ့အစပဲလို့ Brookings Institution က Iden Test Bash ကတော့ရှုမြင်ပါတယ
်။ Turkey is a challenge for Washington and it will continue.
Turkey ကအမေရိကန်နဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးစိန်ခေါ်မှုကဆက်ရှိနေဦးမှာပါ။ဆက်ဆံရေးကပုံမှန်ထက်ကိုအားနည်းနေပါတယ်။တကယ်တမ်းပြောရရင်ဆက်ဆံရေးအတော့ကိုအဆင်မပြေဖြစ်နေတာပါ။ခေါင်းဆောင်ပိုင်းမှာဖြစ်နေတာ။သမ္မတအာဒိုဝန်နဲ့သမ္မတဘိုင်ဒန်တို့စကားပြောတာဒါမှမဟုတ်တွေ့ဆုံဆွေးနွေးတာမျိုးကမရှိသလောက်ပါပဲ။
အမေရိကန်တူရကီပြန်လည်တက်မြက်နိုင်ရေးကနေတိုမာမိတ်အဖွဲ့ရဲ့အင်အားချဲ့ထွင်မှုအပေါ်တူရကီအစိုးရရဲ့ယက်တီချက်နဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်ဖို့အနောက်နိုင်ငံတွေကတောင်းဆိုမှုတွေပေါ်မူတည်နိုင်ပါတယ်။ဒါတွေကိုအာဒွန်ဘက်ကလိုက်နာဖို့ညှင်းဆို့ထားတာလည်းဖြစ်ပါတယ
်။တူရကီနိုင်ငံမှာပြန်လည်အရွေးခံရတဲ့သမ္မတအာဒွန်ဒီရင်ဆိုင်ဖြည့်ရှင်းရမယ့်ကမ္ဘာအခင်းကျင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုငင်းညာအေးရှင်းပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရဲ့အကြောင်းကိုလည်းတင်ပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရေဂျင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း180တို့ဟာပြီးခဲ့တဲ့ဒီဇင်ဘာ1ရက်ကနေအင်ဒိုနီးရှားကိုလှေနဲ့ထွက်ခွာခဲ့ကြပါတယ်ဝေကင်းစားကလေးတွေကိုဝန်ဆောင်အမျိုးသမီးတွေကလေးတွေလည်းပါဝင်တဲ့အဲ့ဒီလေဟာထွက်ခွာလာပြီးသတင်းတစ်ပတ်အကြာမှာပဲပင်လယ်ပြင်ထဲပျောက်ဆုံးသွားခဲ့ရတာပါAB သတင်းအေဂျင်စီကဒီဖြစ်စဉ်ကိုစုံစမ်းဖော်ထုတ်ရေးသားထားတာကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။အင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းပင်လယ်ပြင်အတွင်းလှေစီးထွက်ပြေးလာတဲ့ရိုဟင်ဂျာအမျိုးသမီးစီတီရာဘီဂွန်းက လူပေါင်း180လောက်လိုက်လာတဲ့သူတို့လေမှောက်နေပြီးလူတဝက်လောက်ပဲကျန်တော့တယ်ဆိုတာကိုတယ်လီဖုန်းဆက်ပြီးအဟစ်ပြောဆိုနေတာပါမိုင်ပေါင်းရာချီဝေးတဲ့မလေးရှားနိုင်ငံမှာရှိနေတဲ့သူမရဲ့ခင်ပွန်းတဲ့မိုဟာမက်ရာရှစ်ဖုန်းလက်ခံရရှိခြင်းကမလေးရှားစံတော်ချိန်ဒီဇင်ဘာလ9ရက်2022ခုနှစ်ည10:59မိနစ်မှာဖြစ်ပါတယ်အဲ့ဒီအချိန်ကသူ့မိသားစုနဲ့မတွေ့ရတာ17နှစ်ရှိနေခဲ့ပါပြီစနီဖြစ်သူစီတီရာနဲ့တမိနှစ်ဦးတို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကနေထွက်ပြေးလာတော့မယ်ဆိုတာကိုထွက်မလာခင်ရက်ပိုင်းအလူကားမှာသိခဲ့တာပါစီတီရာရဲ့ဖခင်ဖြစ်သူအဗ်ဒူရှူကာကတော့တမိဖြစ်သူလှေစီထွက်ခွာမဲ့အရေးကိုတားပေမဲ့မိခင်ဖြစ်သူကခွင့်ပြုခဲ့ပါတယ်မိခင်ဖြစ်သူဂေါလ်ဖာရတ်စ်ကအခုလိုပြောပါတယ်
စိတ်ပူပေမဲ့ကိုနဲ့တည်တဲ့တခြားသူတွေလည်းသွားနေတော့တမိကိုသွားဝင်ပေးလိုက်တာပါ
အခုတော့သူ့မိသားစုဟာထွက်ပြေးဖို့ကြိုးစားရင်အသက်အန္တရာယ်ကြုံသွားရပြီလားဆိုတာကိုရရှစ်ကစိုးရိမ်နေပါတယ်စီတီရာကကူညီဖို့ပန်ကြားပေမဲ့အကူအညီကတော့ရောက်လာမှာမဟုတ်ပါဘူးနိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကိုဘယ်သူကမှမလိုချင်ပါဘူးသူတို့နေရရင်ဖြစ်တဲ့ဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံတွင်းမှာလည်းမွတ်စလင်ရိုဟင်ဂျာတွေဟာတိုင်းတစ်ပတ်ကဝင်လာသူတွေအဖြစ်ရှုမြင်ထားတာပါလက်တလုံးလာပိုင်းနေအတွင်းလှေတွေရဲ့ဒီနီယာတွေကိုအာနာပိုင်းတွေသိရှိတဲ့အခါမှာလဲကဲဆယ်ပေးဖို့ရေချောင်းဆန်ရအာနာပိုင်းတွေကိုအချိန်ငိမ်ပန်ကြားပေမဲ့လစ်လျူရှုခံရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရအေဂျင်စီကပြောပါတယ်ပင်လယ်ပြင်မှာဘေးအန္တရာယ်တွေ့နေတဲ့ရေရင်တွေကိုမဖြစ်မနေကဲတင်ရမယ်နိုင်ငံတကာဥပဒေတွေရှိပေမဲ့လဲလိုက်နာကျင့်သုံးစီရေးမှာတော့အခက်အခဲဖြစ်ပါတယ် Refugees International အဖွဲ့ကြီးရဲ့အာဖရိကအာရှနဲ့အရှိအလဲပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဒန်ဆူလီဗန်ကအခုလိုပြောပါတယ
်ဒေသတွင်းကနိုင်ငံတွေအနေနဲ့ဒီကိစ္စကိုအသေးအချာလစ်လူရှုထားကြပါတယ
်ဂျမဲဟူစိန်ကလေတစင်းဝယ်အဲ့ဒီလေကိုဗီဒီယိုရိုက်ပြီးခရီးသွားလို့သူတွေထံပို့ပေးပါတယ် AP ကရရှိတဲ့အဲ့ဒီဗီဒီယိုတဲမှာတော့ရေဒိမ်မှာဆက်ကတ်ထားတဲ့တစ်သားလေတစင်းကိုတွေ့ရပါတယ်ဂျမဲကဝိုင်းရင်တင်းမော့မလိန်မှုဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေလိုက်ပါတဲ့လေအတော်များများရဲ့ပင်လယ်ပြင်ခီးစဉ်ကိုဥဆောင်ခဲ့တာလို့လေဒေသခံတို့ကပြောပါတယ်။ဒီဇင်ဘာလတရနေ့ညမှာတော့ဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်စီတီရာနောက်ခီးတဲ့180လောက်ဟာငါးပန်းလေငယ်တွေနဲ့ကန့်ချေခန်းနေထွက်ခွာပြီးဂျမဲရဲ့ဆက်လီထံကိုသွားခဲ့ကြပါတယ်။စီတီရာရဲ့ဖခင်ဖြစ်သူကအခုလိုပြန်ပြောင်းပြောပြပါတယ
်။ကျွန်တော်မြေတယောက်ကဖိုးဖိုးသမီးတို့ကိုစူဖို့မလိုတော့ဘူးအားလုံးအဆင်ပြေသွားမှာပါလို့ကျွန်တော်လက်ကိုကင်ပြီးပြောဆိုပြီးထွက်သွားကြတာပ
ါကဖိုင်းရဲ့ဦးလာကတော့လူပေါင်း140လိုက်ပါလာတဲ့တခြားလေတစ်စင်းနဲ့ဖြစ်ပြီးဂျမတ်ရဲ့လေထွက်သွားပြီးနောက်တရက်မှထွက်လာတာပ
ါကျွန်တော်တို့လေရှိကိုသူတို့လေပေါ်လာပါတယ်နောက်တော့အပေါ်ကမြောက်တက်သွားပြီးလိုင်းနံတင်ပြီးနောက်ဆုံးတော့မြုပ်သွားပါတယ်
ကျမရဲ့လေးနှမြုပ်သွားပြီးနောက်ကဖေးရဲ့ရဲ့လှေကလည်းဆေးရက်တာမျိုးနေခဲ့တာပါနောက်ဆုံးမှာတော့သီရိလင်ကရေတက်ကသူတို့ကိုကယ်ဆယ်ခဲ့ပါတယ်မနစ်ကဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်ကိုဖျက်ဖို့ကြိုးစားတဲ့လှေစည်းပြေးရိုဟင်ဂျာက3500ကျော်ရှိပြီးဒါဟာအရင်နှစ်ကနဲ့စာရင်ရာခိုင်နှုန်း360တိုးလာတာလို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီတည်းကတေဆုံပျောက်ဆုံးရသူ348ယောက်အနည်းဆုံးရှိပြီးဒါဟာ2014ကစပြီးတည်ဆုံးမှုအများဆုံးဖြစ်ပါတယ
်။လေးစီးပြေးဒုက္ခသည်တွေရင်ဆိုင်ခဲ့ရတဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လွန်ခဲ့တဲ့နှစ်အတွင်းကမ္ဘာအနှံ့လက်နက်ကင်ပဋိပက္ခပေါင်း100လောက်အပြင်းအထန်ဖြစ်ပွားခဲ့တယ်လို့မေလအစောပိုင်းတုန်းကကုလသမဂ္ဂကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီပဋိပက္ခတွေဟာပြင်းမြအားဖြင့်နှစ်ပေါင်း30ကျော်လောက်ကြာမြင့်ပြီးဖြစ်ပြီးအရက်သားပြည်သူတွေဟာအခက်အခဲအကြမ်းအတဲတွေကိုနှစ်ပေါင်းများစွာခံစားခဲ့ကြရပါတယ်။2022ခုနှစ်အတွင်းလက်နက်ကင်ပဋိပက္ခ12ခုမှာအရက်သား18000ကျော်တည်ဆုံးခဲ့ပါတယ်။ဒါဟာ2022ခုနှစ်ကထက်စာရင်53ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂကမှတ်တမ်းပြုစုထားကြောင်း ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲတစ်ခုထဲမှာတင်အရသာ 8,000 ကျော်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။တကယ်တမ်းသေဆုံးသူအရေအတွက်ဟာဒီထက်ပိုများနိုင်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းအပေါ်ရန်လိုကျူးကျော်မှုအတွက်ပေးဆက်လိုက်ရတဲ့လူအသက်တွေပဲဖြစ်ပါတယ်လို့သံအမတ်ကြီးသောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။
This war has also had a devastating impact on vulnerable populations. ဒီစစ်ပွဲကြောင့်ထိခိုက်ပျက်စီးရတာ
ယူကရိန်းတွေမှာပဲယူကရိန်းကနေအလှမ်းဝေးတဲ့နိုင်ငံတွေကအရသာပြည်သူတွေအပေါ်ကိုပါကြာရောက်ခဲ့ပါတယ်။ဒီပဋိပက္ခကြောင့်လူသန်းပေါင်းများစွာစားနပ်ရိက္ခာမလုံလောက်တဲ့ဘေးနဲ့ကျုံးနေရပါတယ်။ဘာကြောင့်လဲဆိုတော့ယူကရိန်းစစ်ပွဲမှာရုရှားကစားနပ်ရိက္ခာကိုလက်နက်တစ်ခုလိုအသုံးချနေလို့ပါ
။ဒါအပြင်ဘယ်တော့အိမ်ပြန်ရမယ်ဆိုတာမသေးကြတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုကာဝယ်ဖို့နဲ့ကူညီထောက်ပံ့ပေးဖို့ဟာလည်းဆက်လက်လိုအပ်နေဆဲဖြစ်ပါတယ်လို့သောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ
် More than 100 million people have been forcibly displaced as a result of conflict
လူပေါင်း300ကျော်လောက်ဟာလည်းပြည်ပကတွေအကြမ်းဖက်တိုက်ခိုက်တာတွေနှင်းပန်းနှိပ်စက်တာလူခွင့်ချိုးဖောက်တာနဲ့မတော်မတရားပြုကျင့်တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်ဘာကီနိုဖာဆိုဆိုမာလီယာမြန်မာနဲ့ယူကရိန်းနိုင်ငံတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အကျက်တဲဟာနှင်းနှင်းမြန်မြန်ကိုပဲကြီးမားလာနေပါတယ်ဆူရန်ကပဋိပက္ခကြောင့်လည်းနောက်ထပ်အိုးအိမ်ဆွန့်ခွာပြီးထွက်ပြေးရသူကတသန်းလောက်တိုးလာနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ
်အစာရေစားငတ်မှုမှုအန္တရာယ်ကိုအဆုံးသတ်နိုင်ရင်းနဲ့လူအသက်တွေကယ်ဆယ်နိုင်ရေးအတွက်လည်းအလုံးအပြင်းထန်ဝန်းဝန်းလှုပ်ဆောင်ကြဖို့လိုပါတယ်တစ်ချိန်တည်းမှာပဲအကဲအခဲကြုံနေရသူတွေထံကိုအကူအညီတွေရောက်အောင်မပေးဖို့နိုင်ဘူးဆိုရင်ကဘာပေါ်ကအကူအညီလိုအပ်နေသူတွေဟာဘလို့အကူအညီအထောက်ပံ့မျိုးကိုမှရရှိမှာမဟုတ်ဘူးဆိုတာကိုလည်းသိရှိနားလည်ထားဖို့လိုပါတယ်လို့တန်အမတ်ကြီးကဆက်လက်ပြောဆိုခဲ့ပါတယ်
Too often warring parties intentionally block humanitarian access and too often
ဘာအနှံ့ကစိုးရင်ထိတ်လန့်နေတဲ့အဖွဲ့အစည်းတွေဟာလူသားစာနာမှုအကူအညီပေးတာတွေကိုမကြခဏဆိုသလိုပဲပိတ်ဆို့တားဆီးလို့ရှိပါတယ်။ဒါအပြင်တခြားသူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်ကိုယ့်အသက်ကိုကိုယ်စွန့်ပြီးလောက်ကင်ဆောင်ရွက်နေတဲ့အကူအညီပေးဝန်ထမ်းတွေကိုလည်းပြစ်မှတ်ထားပြီးတိုက်ခိုက်လို့ရှိပါတယ
်။လွန်ခဲ့တဲ့နှစ်ထဲမှာလူသားချင်းစာနာမှုနဲ့ကျန်းမာရေးဆိုင်ရာကူညီဆောင်ရှောက်မှုပေးတဲ့ဝန်ထမ်းပေါင်း250ကျော်အသက်ဆုံးရှုံးခဲ့ရပါတယ်။ဒါအပြင်အများအပြားဒဏ်ရာရရှိခဲ့ပြီးတိုက်ခိုက်ခံရတာပြန်ပေးဆွဲခံရတာတွေလည်းဖြစ်ခဲ့ပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေပြန်ပေးဆွဲခံရတာဆက်လက်ဖြစ်ပေါ်နေပါတယ်အခုအညီပေးရေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီကဘာကလုံးကဝိုင်းဝန်းရှုံချကန့်ကွက်ရမှာဖြစ်တယ်လို့လည်းတန်မတ်ကြီးသောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်လက်နက်ကင်ပဋိပက္ခတွေကိုရင်ဆိုင်ကြုံတွေ့နေရတဲ့အရသာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အားလုံးပုံမလက်တွဲလှုပ်ဆောင်ရပါမယ်။ဒီလိုဒုက္ခခံစားနေရတာတွေနဲ့ပတ်သက်ပြီးအားလုံးရဲ့တူညီတဲ့လူသားဆန်မှုတွေကိုပြသဖို့လိုပါတယ်။ဒုက္ခခံစားနေရမှုတွေတက်တာလျော့ပါစေဖို့ပုံမငြိမ်းချမ်းစေဖို့နဲ့အားလုံးအတွက်အနာဂတ်တစ်ခုဖန်တီးပေးနိုင်ဖို့အတွက်လှုပ်ဆောင်နိုင်သမျှအရာအားလုံးကိုအစွမ်းကုန်လှုပ်ဆောင်ကြပါစို့လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲအက်ဒီတာနဲ့ဆွေးနွေးကန်လူလူနဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာနံနက်ခင်းပြကြပါစေခင်ဗျာ။ အခု VOE ရနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VOE ရဲ့ Facebook YouTube စာမျက်နှာအပြင် VOE ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့နေရာကနေပြီးတော့လဲတိုက်ရိုက်လာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းဒေါက်တာတန့်ဇော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာအက်ဒီတာနဲ့ဆွေးနွေးကန်းဖြစ်ပါတယ်။မူခါမုန်နှိုင်းတဲ့ဒေတာတွေကိုနိုင်ငံတကာအတိုင်းဝန်းအနေနဲ့တွားရောက်ခွင့်ရရေးဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်လို့ UNDP ဌာနကိုယ်စားလှယ်ကပြောတာကိုဂျနီဗာကုလသမဂ္ဂအင်တာနက်စာမျက်နှာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးအကူအညီပေးတာတွေကိုစီရေးနိုင်ငံရေးအရာမချင်းကပ်ဖို့အချိန်ဖြစ်တယ်လို့လဲသူတို့ကထောက်ပြပါတယ်နိုင်ငံတကာအကူအညီတွေမှာနိုင်ငံရေးပါဝင်နေပါသလားဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်းအစီအစဉ်မှာဦးတင်မောင်တန်းကိုမှန်းမြသစဉ်အောင်ကဆွေးနွေးမင်းများတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီမြန်မာနိုင်ငံမှာမုခါမုန်တိုင်းတန်တင်တဲ့နေရာတွေကိုပေါ့နော်နိုင်ငံတကာအတိုင်ဝမ်းနေနဲ့တွားရောက်ခွင့်ရဖို့ဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်ဆိုပြီးတော့ UNDP ဌာနကိုယ်စားလှယ်ကဒီဂျနီဗာကုလသမဂ္ဂဆက်မျက်နှာမှာဇွန်လ2ရက်နေ့တုန်းကဖော်ပြခဲ့ပါတယ်နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီအကူအညီပေးတာတွေကိုတဲ့အခုချိန်မှာစီးရေးအရာနိုင်ငံရေးအရာမချင်းကပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်ဒီပေါ်မှာဘယ်လိုအမြင်ရှိပါလဲ
အဓိကကတော့နိုင်ငံရေးစီရေးအရာမချင်းကပ်ဖို့လိုတယ်ဆိုတော့ချက်ကအဓိကဖြစ်မှာထင်တယ်။နော်။ကျန်တဲ့သွားရောက်ခွင့်မရတာကတော့အဲ့ဒီအောက်မှာရှိနိုင်မယ်လို့ကျွန်တော်ထင်တယ်။ UNDP ကိုယ်စားလှယ်ပြောတာကသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမုခါမုန်တိုင်းတန်သင့်တဲ့နေရာတွေကြီးရခိုင်မကွေးစခိုင်ပေါ့။နော်ဒီနေရာတွေကလက်နက်ကင်တော်လှန်ရေးဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေမြင်မြင်ပြီးပေါ့နော်ကျွန်တော်ထင်တယ်စစ်ကောင်စီကစစ်ရေးရပို့ပြီးကြီးလိုက်မယ်ထင်တယ်သူတို့ရဲ့စစ်ရေးချင်းကပ်ပုံကလည်းမြေလျံဖြတ်လေးပြကျွန်တော်တို့စစ်ရေးချင်းကပ်ပုံဖြစ်တယ်နော်အင်္ဂလိပ်လိုတော့ Scotch Art Operation ပေါ့နော်ဆိုတော့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်အများသောအားဖြင့်သူတို့ဒီအဲ့ဒီဒီရန်သူပေါ့နော်စစ်ကောင်စီရဲ့ရန်သူတနည်းပြောလို့ရှိရင်အဲ့ဒီဒေတာမှာရှိတဲ့ PDF တွေเนาะစာနာရိတ်ခါအထောက်ပံ့အကုန်လုံးမရဖို့အတွက်ဒါလုပ်တယ်เนาะဒီနည်းကိုသုံးနေတဲ့အတွက်ကြောင့်မို့လို့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်ဝင်းကနေမှเนาะမုခါမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အရေးပေါ်အကူအညီတွေပေးခြင်းနဲ့ဆိုတဲ့အခါကျတော့ဒါစီရေးရသူကခွင့်ပြုဖို့တော်တော်ကြီးခက်နေတဲ့အနေထားမှာရှိတယ်လို့ထင်တယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အထူးသဖြင့်ဒီအိုးအိမ်စုခွာထွက်ပြေးနေထိုင်ကြတဲ့လူ IDP တွေကိုပေးဖို့ဆိုတဲ့အခြေအမှလည်းမပေးတာဒါကြောင့်ဖြစ်တယ်လို့ကျွန်တော်ထင်တယ်
အဲ့တော့ဒီမှာပါဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေရဲ့ဥပဒေဆိုတာကဘာလို့ဆူလို့ရပါလဲ
ဟုတ်သူကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လေသူကကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်နေတာလည်းရှိတယ်အဲ့တော့မတ်လ24ရက်နေ့မှာနိုင်ငံတကာအဖွဲ့အစည်းတွေကိုဒီကတ်တပ်ဖို့ပေါ့ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့နဲ့ပတ်သက်တဲ့ဥပဒေတရားကိုသူတို့စဉ်းစားခဲ့တယ်စဉ်းစားဖို့အတွက်ကော်မတီတစ်ခုဖွဲ့ခဲ့တယ်အဲ့ဒီမှာကျွန်တော်သတိထားမိတာကဘာဖြစ်လဲဆိုတော့ဥက္ကဋ္ဌကရဲချုပ်ကိုဥက္ကဋ္ဌဖြစ်တယ်ထားရဲမှုချုပ်ကိုနော်ကျွန်တော်တို့အတွင်းမှုကလည်းရဲရပဲဆိုတော့ဒါကတော်တော်လေးကျွန်တော်တို့ဟိုအရင်အစိုးရတွေလှုပ်ခဲ့ပုံနဲ့နည်းနည်းခြားနာတယ်အရင်အစိုးရတွေကနိုင်ငံတကာအဖွဲ့အစည်းတွေနောက်အရပ်ဘက်ဆိုင်ရာအဖွဲ့အစည်းတွေဥပဒေတွေကိုရေးဆွဲတဲ့အခါမှာတကယ်ကြိုက်တွေ့လားအထွေထွေအုပ်ချုပ်ရေးဌာနကနေအဓိကထားပြီးကြိုက်တွေ့ခဲ့တယ်အခုကြတော့လက်နက်ကိုက်တပ်တွေရဲ့အောက်ကနေမှဒီဟာကိုကြိုက်တွေ့တော့မယ်လို့ဆိုတဲ့အတိတ်ပဲထွက်လာတယ်ဒါကနိုင်ငံရေးကိုလည်းစုံတရာထင်ရနေတယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ကအများသောအားဖြင့်စဉ်းစားတဲ့အခါမှာဒီအမျိုးသားလုံခြုံရေးပေါ့စီမံကိန်းရဲ့အောက်ကနေထားပြီးစဉ်းစားတာများတယ်အဲ့လိုမျိုးသားလုံခြုံရေးစီမံကိန်းမှာလည်းသူက60ခုနှစ်တည်းတည်းကသတ်မှတ်ထားခဲ့တာကเนาะကျွန်တော်တို့အနောက်နိုင်ငံတွေကရန်သူဖြစ်တယ်เนาะအဲ့ဒီအဓိကရန်သူဟာကုလသမဂ္ဂအလံတော်အောက်ကနေမှတိုင်းပြည်တွေကိုဝင်ရောက်ကျူးကျော်လာနိုင်တယ်ဆိုတော့ဒါအယူအဆ60ခုနှစ်တွင်မှာ ရှိခဲ့တယ်ဒါကြောင့်မို့လို့ဒီစဉ်းစားပုံအရတစ်ဖက်မှာလည်းနိုင်ငံရေးအရကလည်းကျွန်တော်တို့လက်ရအမျိုးသားရေးဝါဒเนาะနောက်အတွင်းထဲကိုကြည့်တယ်အပြင်ကိုကြည့်လာတဲ့အတွင်းထဲကိုပို့ပြီးကြည့်တဲ့ဟာဆိုတော့နိုင်ငံရေးလမ်းကြောင်းကိုသွားနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးကိုအာဏာရယူပြီးလုတ်ကင်ဖို့လဲအစိုးရကရည်ရွယ်ပုံရတယ်ဒါကြောင့်မို့လဲเนาะအာဏာသိမ်းတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကတမ်းရဲ့ကျွန်တော်တို့မှာပါတဲ့ရွေးကောက်ပွဲအဲ့ဒီရွေးကောက်ပွဲကိုလည်းကျွန်တော်တို့အချိုးကျကိုစားပြုပြီးရွေးကောက်ပွဲကိုသွားနေတယ်စားဖြစ်နိုင်ငံရေးခြေလှမ်းတွေကိုလည်းတွေးရတဲ့အတွက်ကြောင့်မို့လို့เนาะဒါကနိုင်ငံတကာအဖွဲ့အစည်းတွေအတွက်အင်မတန်ကြီးမားတဲ့စိန်ခေါ်ချက်ဖြစ်တယ်အာဆီယံအပါအဝင်ပေါ့เนา
ะအခုဒီစစ်ကောင်စီကစိုးရိမ်နေတယ်လို့မျိုးပေါ့အကူအညီတွေကိုနိုင်ငံရေးရအတုံးချတာမျိုးရှိခဲ့ဘူးပါသလားရှိရောရှိနိုင်ပါသလား
နိုင်ငံရေးနဲ့တော့အကူအညီရတယ်မခင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီနှစ်ခုခွဲပြောရမယ်ထင်တယ်ပထမတစ်ခုကလူသားချင်းစာနာထောက်ထားရေးအကူအညီနဲ့တန်မာနိုင်ငံရေးနိုင်ငံတကာအကူအညီပေါ့လူသားချင်းစာနာထောက်ထားရေးကတော့များသောအားဖြင့်အရေးပေါ်အခြေအနေတွေတဘာဝဘေးအန္တရာယ်တွေလူကြောက်ဖြစ်တဲ့အန္တရာယ်တွေပေါ့ဝင်ပေါ့နော်ဆိုတော့အဲ့ဒီလိုအန္တရာယ်တွေကြောင့်ဖြစ်လာတဲ့ကျွန်တော်တို့အရေးပေါ်လူတွေရဲ့လိုအပ်ချက်အဲ့ဒီထက်မှကျွန်တော်တို့ဟုတ်ရင်စုခွာထွက်ပြေးတဲ့ IDP တွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီလိုကိစ္စတွေကိုအကူအညီပေးတဲ့အခါမှာတော့နိုင်ငံရေးကိုသိပ်ပြီးတော့စောင်းပေးလိမရှိဘူးပေါ့နော်ဒါဖြစ်ရင်ရိုးရိုးတမန်အကူအညီအရစောင်းပေးလိရှိသလားဆိုတော့နိုင်ငံရေးကိုစောင်းပေးတယ်လို့တော့မဟုတ်ဘူးဒါပေမဲ့နိုင်ငံတွေကိုကူညီတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဒီနိုင်ငံရေးနဲ့လုံခြုံရေး view ဟာကြီးတစ်ခုလုံးရဲ့နဲ့ဆက်နွယ်ပြီးစင်လာပြီးတော့မှပဲဒါအခုညီပေးဒါဘတ်ဂျက်တွေကိုချထားတာများတတ်တယ်ပေါ့နော်ဒါကြောင့်မို့လို့အဲတနည်းတစ်ဖုံအဖြစ်တော့နိုင်ငံရေးနဲ့ပတ်သက်သလားဆိုရင်ပတ်သက်တယ်ဒါပေမဲ့နိုင်ငံရေးကိုအသုံးချပြီးတော့ဒါကတော့နှောက်ရှက်မယ်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်အဲ့အရင်အစိုးရတွေလက်ထက်မှာလည်းဒီလိုအခုညီပေးကိစ္စတွေနဲ့ပတ်သက်ပြီးတော့ NGO တွေကဆန္ဒပြခဲ့တာရှိပါတယ်အဲ့လိုဆန္ဒပြပွဲတွေကိုအလှရှင်နိုင်ငံတွေကထိန်းချုပ်တယ်ဆိုပြီးတော့ထင်မြင်ချက်တွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
အဲ့ဒီလိုအလှရှင်နိုင်ငံတွေကနေပါဒီဆန္ဒပြပွဲတွေကိုတိုက်ရိုက်ဖန်တီးတာထိန်းချုပ်တာပြောတော့မဟုတ်ဘူးဗျเนาะဥပမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီသူကခုနပြောတဲ့ခေါင်းစဉ်အောက်မှာအလှရှင်တွေကနိုင်ငံကဒါသူချမှတ်ထားလိုက်ပြီဆိုလို့ရှိရင်ဥပမာအားဖြင့်ဒီမိုကရေစီဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့အောက်မှာချထားပြီဆိုလို့ရှိရင်သူကအဲ့ဒီပတ်စံကိုမှ25တန်းချလိုက်တယ်ဆို25တန်းကိုစီမံခန့်ခွဲမှုအတွက် management လုပ်တဲ့အဖွဲ့စီမံခန့်ခွဲမဲ့အဖွဲ့တခုကိုသူတို့ကတန်တာခေါ်လိုက်ပါတယ်အဲ့တော့တန်တာဝင်ရတယ်ဝင်ပြီးတဲ့အခါမှာအဲ့ဒီခေါင်းစဉ်အောက်မှာအဲ့ဒီခေါင်းစဉ်ကိုချထားပေးတဲ့အခါမှာလဲဒါမှ American ဆိုရင် American ပြည်တော်စုရဲ့ကြီးမားချက်ကဘာလို့ရှိတယ်မူဝါဒပေါ့ Democracy ဖြစ်ပေါ်တိုးတက်မှုလို့ဘာလို့ဒါလို့တမဂျေဘူးရကြတဲ့ဟာတွေပြထားအဲ့ဒါကိုဘလို့ counter form လဲဆိုတော့အဲ့ဒီအဖွဲ့တွေကလိုက်လံဆုံးသမ်းမေးမြန်းပြီးတော့မှတခါသူတို့ကနေအဆိုပြုလာဘူးဒါတင်ရတယ်တင်ရတဲ့ထက်ကလေသူတို့ကတယောက်ကိုရွေးတယ်ရွေးပြီးတဲ့အခါကျမှကျွန်တော်တို့အရက်ဘက်အဖွဲ့အစည်းတွေကိုခေါ်လိုက်တယ်ခေါ်တဲ့အခါမှာအရက်ဘက်အဖွဲ့အစည်းပေါ့ ground မှာလုံနေတဲ့လူကဒီရမွေရှောက်ရတဲ့အခါမှာ3လကနေ6လထိကြာတတ်ပါတယ်များသောအားဖြင့်ရွေးချယ်တဲ့အဖွဲ့ကလည်းတော့ခုနပြောတဲ့အမေရိကန်ဆို USAID အပါမယ် British ဆို Defect လို့ခေါ်တာပါမယ်ဒီအပုပ်ကိုတယောက်ပါမယ်ပြီးခုနစီမံခန့်ခွဲတဲ့အဖွဲ့ရလူတွေပါမယ်ပြီးရင်ဘုဒ္ဓဖွဲ့ဆိုတော့ဖွဲ့စည်းထားတယ်ဘုဒ္ဓဖွဲ့ဟာအဲ့ဒီတိုင်းပြည်မှာရှိတဲ့အထင်ကရလူတွေပြီးရင်အငိမ့်စားအရက်ပက်ဖွဲ့စည်းတွေမှာလုပ်ခဲ့တဲ့သူတွေနဲ့ဖွဲ့စည်းထားတယ်သူတို့ကနေပြန်ပြီးတော့ခုနအောက်ခြေကတင်ပြတဲ့အစုပ်ပြုချက်တွေကိုသူတို့ကနေပြန်ပြီးတော့ရွေးပါတယ်ရွေးတဲ့အတွက်ကြောင့်ဒီဖြစ်စဉ်က3လနဲ့6လတော့ကြေကြာတတ်တယ်ဒါပေမဲ့စောစောဆန္ဒပြပြီဆိုတဲ့အခါကျတော့ဒါဆိုရင်အဲ့ဒီလိုစာသားပြမှသူကရော့ပတ်စာဆိုပြီးသွားပြတာမျိုးဒီလိုလုပ်လို့လုပ်တာမျိုးတော့မရှိပါဘူးခုနကအစိုးပြုထားတဲ့အဖွဲ့အစည်းတွေကသူတို့ရဲ့အစီအစဉ်ထဲမှာ advocacy လို့ပြောတဲ့စော်စီယုံရေးပေါ့ဥမာအဖြစ်သဘာဝပတ်ဝန်းကျင်အတွက်လှုပ်ရှားနေတဲ့အဖွဲ့ဆိုရင်သဘာဝပတ်ဝန်းကျင်အတွက်ကျွန်တော်ဒီအနာပိုင်အဖွဲ့အစည်းတွေကိုလည်းစီယုံဖို့အတွက်စီယုံရေးစေနောက်လူထုကိုစီယုံရေးစေအစရှိတဲ့ဒီအရာတွေတင်ထားအဲ့ဒီစီရိတ်ထဲကနေပဲစာသားပြတာမပြတာကဆန္ဒပြတယ်ဆိုတာကတော့ advocacy လို့ပြောတယ်ဆိုစီယုံရေးနီးတာတရက်ပဲဖြစ်တယ်เนาะဒီဆန္ဒပြဖို့လေအဲ့ဒီအဖွဲ့ကရမွေရှာပြီးတောင်းတာမဟုတ်ဘူး เนาะ advocacy လုပ်ဖို့အဲ့ဒီမှာ advocacy လုပ်တဲ့အခါမှာလဲဆန္ဒဒီအောက်ခြေအဖွဲ့ကြီးอ่ะဒါတော့ငါတို့ဒီလမ်းလျှောက်ပြီးလမ်းပေါ်ထွက်မှပဲရတော့မယ်ဒီကိစ္စကိုတတိထားမိလိုက်မယ်သူတို့စဉ်းစားလိုက်မယ်ဆိုရင်သူတို့ကလမ်းပေါ်ထွက်တာပဲเนาะဒါကဒါကြောင့်မို့ဒါကလုပ်ငန်းသဘာဝဖြစ်တယ်ဒီအတိုင်းပဲဖြစ်နေကြတယ်ဆိုတော့အဲ့တော့ကြောင့်ဟာငါတို့ကတော့ဆန္ဒပြမယ်မင်းဆန္ဒပြกว่าဆိုပြီးပတ်စံပေးတာမျိုးမဟုတ်ပါဘူးဒါကလူအများအထင်တွေ့နေတာပါ
ဖွံ့ဖြိုးဆဲနိုင်ငံနေမှာရောနိုင်ငံတကာအကူအညီတွေပေါ်မှာဘယ်လိုသဘောမျိုးရှိပါလဲ
ဟုတ်တယ်နိုင်ငံတကာအကူအညီတွေပေါ်မှာဖွံ့ဖြိုးဆဲနိုင်ငံတွေများသောအားဖြင့်တော့သူတို့ဒါတောင်ပိုင်းနိုင်ငံတွေပေါ့နော်မြောက်ပိုင်းနိုင်ငံဆိုတာတော့ဒါဖွံ့ဖြိုးပြီးနိုင်ငံတွေပေါ့နော်များသောအားဖြင့်ကတော့တောင်ပိုင်းနိုင်ငံတွေဟာပတ်စံချီးရတယ်အတိုးပေးရတယ်မြောက်ပိုင်းနိုင်ငံတွေဟာပတ်စံကိုချီးတယ်သူတို့ကအတိုးကိုရနော်အဲ့တော့ဒီမြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာအများသောဖြစ်သူတို့ဒီမဖွံ့ဖြိုးမတိုးတက်ကြအောင်မတိုးတက်တဲ့ကြောင့်အကူအညီလိုအပ်တယ်အကူအညီတချို့ကလည်းဒီအကူအညီကိုအလွဲသုံးစားလုပ်တာတွေရှိတယ်တချို့ကလည်းအကူအညီကိုအသုံးချပြီးအောင်မြင်သွားတာတွေရှိတယ်အဲ့တော့သူတို့အမြင်ကတော့နော်ဒါကသူတို့ရဲ့နိုင်ငံရေးကိုစီးယုံတာဖြစ်တယ်အထူးသဖြင့်စီးရေးတိုက်ပွဲကာလဆိုရင်တော့ဆိုဗီယက်အုပ်စုနဲ့ကျွန်တော်တို့အမေရိကန်အုပ်စုပေါ့အဲ့တော့ဒီထဲမှာပါဖို့စီးယုံကြတာနော်ဒါမှမဟုတ်လို့ရှိရင်လည်းဘာအမေရိကန်လက်ရှိအနေအထားအမေရိကန်ရဲ့အနေအထားပြောရင်ဒီမိုကရေစီနဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်မှုကိုအားပေးတယ်။ဒါကြောင့်မို့ဘိုင်ဒန်ရဲ့ဆိုးရရဲ့မူဝါဒအတိုင်းပဲဒီအတွက်သူအခုညီတွေချထားပေးမယ်ပေါ့။နော်ဒါဒီအမေရိကန်ရဲ့စံနှုန်းလည်းဖြစ်တယ်ဆိုတော့အယူအဆပုံမှာအခြေခံတယ်။ဒီတောင်းကကြည့်မယ်ဆိုရင်တော့ဒါအမေရိကန်မှမဟုတ်တရုတ်လည်းဒီတိုင်းပဲရုရှားလည်းဒီတိုင်းပဲ။နော်ဆိုတော့ဒါဒီတကယ်ဖြစ်ရဖြစ်ပါတယ်။အဲ့ဒီထက်မှပဲနော်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကမိမိနိုင်ငံတိုးတက်ရေးအတွက်စီမံခန့်ခွဲကြရတာပေါ့နော
်အဲ့အခုမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့ဘာဝဘေးအန္တရာယ်တွေကိုကြုံနေရတဲ့ဒုက္ခတွေတွေရှိတယ်နောက်စစ်ဘေးရှောင်ဒုက္ခတွေတွေရှိတယ်သူတို့စီကိုအကူအညီတွေကိုနိုင်ငံတကာထိထိရောက်ရောက်နဲ့အမြန်ဆုံးပေးနိုင်ဖို့ဆိုရင်ဘယ်လိုအကြံပြုပေးချင်ပါလဲ
ဝဒါတော်တော်လေးစိန်ခေါ်ချက်ချင်းပါတဲ့အချက်ဖြစ်တယ်နော်စစ်တပ်ကငါနဲ့ဒီမြန်မာနိုင်ငံအတွက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဘာတွေလုပ်မှာလဲဘလို့သွားမှာလဲအားလုံးပေါင်းဝင်အောင်ဘလို့နှီးလန်းနဲ့လုပ်မှာလဲဆိုတော့ပြန်လည်သုံးသပ်ချက်မရှိသေးပဲမရှိသမျှကာလပတ်လုံးကအာဆီယံရောကုလသမဂ္ဂရောတခြားနိုင်ငံတွေအကုန်လုံးကခက်ခဲမှာပဲသူတစ်ဖြစ်ဒီမုခါနဲ့ပတ်သက်ပြီးတော့တော့ဒီပုံတိုင်းဖြတ်သွားတဲ့ဒေသတွေပြီးရင်တော့အာဆီယံအဆိုပြုထားတဲ့နော်လူသားချင်းစာနာထောက်ထားရေး IDP ကိစ္စတွေမှာလဲခက်ခဲလိမ့်မယ်လို့ထင်တယ်။အဲ့တော့မစ္စတာဘန်ကီမွန်းပြောသလိုပဲတန်တမာရေးဖြီအားများပို့ပေးဖို့လိုအပ်မလားပေါ့။ဒါကနိုင်ငံတကာအနေနဲ့လည်းစဉ်းစားသင့်တယ်။အထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဘလို့ပုံစံနဲ့ဖြီအားပေးတာပိုကောင်းတယ်လဲဆိုတဲ့တင်ပြချက်တွေအတိုင်းအစိုးရတွေကိုဖြီအားပေးကြဖို့များလိုမလားမသိဘူးပေါ့နော်။မြန်မာနိုင်ငံအခြေအနေကတော့အဲ့ဒီအခြေအနေဖြစ်နေတယ်လို့ကျွန်တော်ထင်တယ်။
ဦးတပောင်တန်းနဲ့မမသစဉ်အောင်တို့ဆွေးနွေးသွားတဲ့အဒီရဆွေးနွေးခန်းအစီအစဉ်မှာတော့မူခါမှုန်တိုင်းဒီပြပကအကူအညီတွေပေးရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးပြောဆိုသွားကြတာဖြစ်ပါတယ်ခင်ဗျာအခုအလှည့်ကြလာတာကတော့လူလူနဲ့ကျန်းမာရေးကဏ္ဍပဲဖြစ်ပါတယ်သွေးတို့ယောဂရှိသူတွေအနေနဲ့တေးချစနစ်တကျထိမ့်သိမ်းကုသပင်ဆိုရင်ဆိုးရွားတဲ့ယောဂကြီးတွေနဲ့အန်ဒီရမကြရအောင်တားဆီးနိုင်မှာဖြစ်ပဲလို့သတိပေးကြပါတယ်လူတို့နဲ့ကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာတန့်စော်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာအသေးပြောက်အများဆုံးယောဂတွေထဲမှာနှလုံးသွေးကြောပိတ်ယောဂနဲ့လေဖြည့်ယောဂတွေလည်းပါဝင်တာကိုတွေ့ရပါတယ်ဒီယောဂနှမျိုးဟာသူတို့ယောဂနဲ့ဆက်ဆက်မှုရှိနေတာကြောင့်သူတို့ယောဂကိုသာစနစ်တကျထိန်းသိမ်းနိုင်ခဲ့ပေမယ့်ဆိုရင်နှလုံးသွေးကြောပိတ်ယောဂနဲ့လေဖြည့်ယောဂတွေဖြစ်ပေါ်ခံစားရဖို့အခွင့်အရေးလဲတော်နိုင်တယ်လို့သမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ကဘာပေါ်မှာဒီအသေးပြောက်အများဆုံးယောဂတွေကိုစစ်တမ်းထုတ်လိုက်တဲ့အခါမှာဒီနှလုံးသွေးကြောပိတ်ယောဂနဲ့ဒီလေဖြတ်တဲ့ယောဂတွေကြောင့်အသေးပေါက်အများဆုံးဖြစ်တာကိုတွေ့ရပါတယ်။အဲ့တော့ဒီအသေးပြောက်အများဆုံးဖြစ်တဲ့ယောဂနှစ်ခုဒီဒီသွေးရောယောဂနဲ့ဆက်ဆံမှုရှိနေပါတယ်ဒါကြောင့်မို့သွေးရောယောဂကိုသာစနစ်ကျထိန်းသိမ်းမယ်ဆိုရင်သူရဲ့နောက်ဆက်တွဲဖြစ်တဲ့အသေးအပြောက်အများဆုံးဖြစ်တဲ့ယောဂနှစ်ခုကိုလည်းကာကွယ်ရရောက်မှာပဲဖြစ်ပါတယ်
ဒီလိုယောဂါဟာနောက်ဆက်တွဲပြဿနာအမျိုးမျိုးနဲ့အတူမိသားစုနဲ့တိုင်းပြည်ပေါ်မှာပါကြီးမားတဲ့ဝင်တော့ဝင်မှုတွေရရှိစေတာပါဒီလိုယောဂါကြောင့်ဖြစ်ပေါ်ကြုံရတဲ့ဝင်တော့ဝင်မှုတွေဘယ်လောက်ထိကြီးမားတယ်ဆိုတာကိုဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါပါတယ
်ဒီလိုယောဂါဟာတခြားဒီမကူးဆက်တဲ့ယောဂါတွေလိုပဲယောဂါဖြစ်ပြီးနောက်ဆက်တွဲပြဿနာတွေနဲ့ဒီမိမိရဲ့မိသားစုအပြင်တိုင်းပြည်အတွက်ပါဝင်တော့ဝင်မှုဖြစ်စေပါတယ်ဥပမာဒီလိုယောဂါရဲ့နောက်ဆက်တွဲယောဂါဖြစ်တဲ့လီဖြတ်တဲ့ဝေဒနာခံစားရတာပဲဖြစ်ဖြစ်ကြောက်ကထိခိုက်ပြီးကြောက်ကဆေးရတာပဲဖြစ်ဖြစ်နောက်တစ်ခါနှလုံးသွေးကြောထိခိုက်နှလုံးကြီးပြီးတော့နှလုံးယောဂရရင်ပဲဖြစ်ဖြစ်ဒီလူတစ်ယောက်ကကိုယ့်ရဲ့ပုံမှန်လုပ်နေကြလုပ်တွေကိုမလုပ်နိုင်တဲ့အပြင်သူ့ရဲ့မိသားစုဝင်တွေကပါစောင့်ရှောက်မှုပေးရတဲ့အခါမှာဝန်တော့ဝန်ဖို့ဖြစ်စေတာအဓိကအကြောင်းရင်းဖြစ်နေပါတယ်
ဒီလိုရကရဲ့ window ဝင်ပိုးတွေကိုရှော့ချတဲ့နေရာမှာသွေးပေါင်မှန်မှန်ချိန်ခြင်းဟာအခြေခံကြပြီးထိရောက်မှုရှိတာကိုတွေ့ရပါတယ်သွေးပေါင်မှန်မှန်ချိန်ခြင်းရဲ့အရေးပါပုံအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဟုတ်ပါတယ်ဒီကဘာပေါ်မှာပြုလုပ်ထားတဲ့စစ်တမ်းတွေအရသွေးရူးယောဂရှိသူများရဲ့တဝက်ကပဲဒီသွေးရူးယောဂရှိမှန်းသိပါတယ်သွေးရူးယောဂရှိမှန်းသိတဲ့သူတွေကုသမှုခံယူတဲ့နေရာမှာလည်းပဲတဝက်လောက်ကပဲဒီကုသမှုကောင်းကောင်းရပြီးတော့သွေးပေါင်ရှင်ထိန်းသိမ်းနိုင်တာတွေ့ပါတယ်ဒါကြောင့်မလို့ဒီတို့အခက်ခဲတွေနောက်ဆက်တွဲပြဿနာတွေခံစားရတာတွေကိုရောချဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြည်သူလူထုကိုအသိပညာပေးဖို့လိုပါတယ်။ဒါကြောင့်မလို့ဒီအဆိုပြုချက်တစ်ချက်မှဆိုလို့ရှိရင်ပြည်သူမဆိုအသက်30ကျော်လာတာနဲ့သွေးပေါင်ချိန်စစ်ဆေးဖို့အတွက်ကိုအဆိုပြုထားတာရှိပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးရူးယောဂါဟာဘာလက္ခဏာမှမပြဘဲနဲ့သွေးပေါင်ချုံရုံမှတပါသွေးပေါင်တက်နေတာကိုသိမှာမဟုတ်ပါဘူး။ဒါကြောင့်မလို့အသက်30ကျော်သူပြည်သူမဆိုသွေးပေါင်စစ်ဆေးပြီးကိုယ်မှာသွေးရူးယောဂါရှိမရှိစစ်ဆေးထားမှသာလျှင်သူ့ရဲ့နောက်ဆက်ပြဿနာတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့ဓမ္မတိအနေနဲ့ကတော့သွေးရောဂါရှိမှန်းသတိပြုမိဖို့အတွက်ကိုအသက်30ကျော်သူမှန်သမျှသွေးပေါင်ချိန်စစ်ဆေးဖို့လိုပါတယ်နံပါတ်2ကတော့သွေးရောဂါရှိနေတဲ့သူတွေအနေနဲ့လည်းဆရာဝန်တွေနဲ့စနစ်တကျတိုင်ပင်ပြီးတော့သွေးရောရှိမှန်းသိပြီးရနေ3လအတွင်းမှာမိမိရဲ့သွေးပေါင်ချိန်ကို130 80အောက်ရအောင်ရှော့ချဖို့လိုပါတယ်ဒါဟာဒီဆရာဝန်တယောက်တည်းရဲ့တာဝန်မဟုတ်ပါဘူးဆရာဝန်ရောလူနာမှာပါမိမိရဲ့သွေးပေါင်ချိန်3လအတွင်းမှာဒီ130 80နဲ့အောက်ရောက်ဖို့အတွက်ကိုတာဝန်ရှိပါတယ်အဲ့တော့ဆရာဝန်ကြီးညွှန်ကြားတဲ့စေဝါးတွေစနစ်ကျတောက်သုံးမယ်မိမိကိုယ်တိုင်လည်းကိုယ့်ရဲ့သွေးပေါင်ချိန်ကိုပုံမှန်လေးစစ်ဆေးနေမယ်ဆိုရင်ဒီပုံမှန်သွေးပေါင်ချိန်တွေမှာထိန်းသိမ်းနိုင်မှာဖြစ်ပြီးတော့သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားသွားနိုင်မှာဖြစ်ပါတယ
်သွေးပေါင်ချိန်ကိုအချိန်မှန်မှန်တိုင်းတာဖို့လို့ဒီလိုနီးစနစ်မှန်မှန်တိုင်းတာဖို့ကလည်းထပ်တူအရေးကြီးတာပါလူနာကိုယ်တိုင်အိမ်မှာသွေးပေါင်ချိန်ကိုနီးစနစ်မှန်မှန်တိုင်းတာမှတ်သားထားပြီးဆရာဝန်နဲ့တိုင်ပင်ဆွေးနွေးတဲ့အချိန်မှာသွေးပေါင်ချိန်မှတ်တမ်းကိုယူဆောင်သွားနိုင်ခဲ့မယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါပါတယ
်ဟုတ်ကဲ့ဆရာဝန်ဒီနေ့ကျွန်တော်တို့ဒီလူနာတွေကိုသွေးရောလူနာတွေကိုကုသတဲ့အခါမှာလူနာရဲ့သွေးပေါင်ချိန်ကိုကြည့်ပြီးဆရာတို့ကဆေးအတိုးလျှော့လို့ရတာဖြစ်ပါတယ်ဒါကြောင့်မလို့သွေးပေါင်ချိန်တိုင်းတာခြင်းကအလွန်ပဲအရေးကြီးပါတယ်အဲ့တော့အဓိကအပြင်ဆရာတို့ကသွေးပေါင်ချိန်တိုင်းတာ3မျိုးရှိပါတယ်နံပါတ်1ကတော့ဆေးရုံရောက်တဲ့အချိန်မှာသွေးပေါင်တိုင်းတာနံပါတ်2မိမိအိမ်မှာမိမိဘာသာတိုင်းတာနံပါတ်3 24နာရီလက်မောင်းမှာပတ်ပြီးတော့သွေးပေါင်ချိန်တိုင်းတာတယ်ဆိုတဲ့နည်းစနစ်3ခုရှိပါတယ်အဲ့ဒီထဲမှာအခုနောက်ဆုံးလေ့လာတဲ့တွေ့ရှိချက်အရမိမိအိမ်မှာမိမိဘာသာတိုင်းတာပြီးတော့မှတ်တမ်းတင်ထားခြင်းအသာလျှင်အကောင်းဆုံးဖြစ်တယ်ဆိုတာတွေ့ရှိရပါတယ်ဒါကြောင့်မိသူစုသွေးရောရှိတဲ့လူတွေကမိမိရဲ့အိမ်မှာမိမိဘာသာသွေးပေါင်ချိန်ပြီးမှတ်တမ်းတင်ထားဖို့လိုပါတယ်ဆရာဝန်နဲ့တွေ့တဲ့အခါမှာအဲ့ဒီမှတ်တမ်းယူသွားမယ်ဆိုလို့ရှိရင်ကိုယ့်ရဲ့သွေးပေါင်ချိန်ထိန်းကျိဖို့အတွက်ကိုစေဝါကုသတာလွယ်ကူသွားမှာဖြစ်ပါတယ
်ဒီလိုယောဂါကိုစနေတကြထိန်းသိမ်းကုသနိုင်ခြင်းဟာဒီလိုယောဂါနဲ့ဆက်ဆက်နေတဲ့အတေပြောင်အများဆုံးယောဂါကြီးနှစ်ခုဖြစ်ပေါ်ခံစားရဖို့အခွင့်အရေးနေပါစေတာကြောင့်ဂရုပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါ်ရတန်ဇော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပြီးခုတစ်ခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ပြင်သစ်တိုက်စစ်မှုဘန်ဇီမာကတော့ Real Madrid အသင်းကထွက်ပြီးတော့လစာငွေယူရိုသန်း100ကျော်နဲ့အသင်းပြောင်းသွားပါပြီ။ကမ္ဘာကျော်ဘောလုံးသမားမက်ဆီကတော့ PSG နဲ့စာချုပ်သက်တမ်းပြည့်သွားလို့အသင်းနဲ့လမ်းခွဲလိုက်ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်က FA ဖလားဖိုင်နယ်မှာတော့ Manchester City ဆင်းက Manchester United ကိုအနိုင်ရပြီးတော့ဘုံဆွဲသွားပါတယ်။စနေနေ့ကလန်ဒန်မြို့က Wembley ကွင်းကြီးမှာ Final ကစားကြတာမှာ Man City က2ဂိုးတကိုးနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ဒီဘက်မှာထူးခြားတာကတော့ဒါက FA ဖလားသမိုင်းတစ်လျှောက်မှာ Manchester နဲ့တင်း Final မှာပထမဆုံးအကြိမ်တွေ့တာဖြစ်သလိုပွဲစားပြီး12စက္ကန့်မှာ Man City အတွက် ဝန်ဒဂန်က penalty area ထိတ်ကနေကန်သွင်းခဲ့လို့ FA ဖလား final မှာအမြန်ဆုံးဂိုးနဲ့ဖြစ်ခဲ့ပါတယ်မက်ဆီဒီအသင်းဟာဒီပွဲနိုင်လိုက်တာကြောင့် Premier League ဖလားရော FA ဖလားနှလုံးစလုံးကိုပါရသွားခဲ့ပါတယ်ခင်ဗျာယောဘချန်ပီယံလိဂ်ဖိုင်နယ်ကိုတော့လာမယ့်စနေနေ့မှာကစားကြမှာဖြစ်ပြီးတော့ Manchester City နဲ့ Inter Milan အသင်းတို့ပိုလူကြမှာဖြစ်ပါတယ်တူရကီနိုင်ငံ Istanbul မြို့ကပရိသတ် 9,600 ဆက်နဲ့ Underdog ဘောလုံးဂွင်းကြီးမှာပိုလူကြမှာဖြစ်ပါတယ် Man City တဲ့ဟာအခုလောလောဆယ်မှာ Premier League ဖလားနဲ့ FA ဖလားတွေကိုနိုင်ထားတာကြောင့်သူတို့အနေနဲ့ Champions League ဖလားကိုသာရခဲ့မယ်ဆိုရင် Man U အသင်း1999ခုနှစ်ကရခဲ့တဲ့ Treble လို့ခေါ်တဲ့တရားဒီထဲမှာဖလားသုံးလုံးရတဲ့စံချိန်ကိုလည်းမိပါဖြစ်ပါတယ်ဂွာဒီယိုလာကတော့ဒီခွင့်ရေးမျိုးကနောက်တစ်ချိန်ရကြမှာရမှာဖြစ်လို့ရတဲ့ခွင့်ရေးကိုအမိရစုပ်ကင်ကြဖို့လိုတယ်ဆိုပြီးတော့သူကစားသမားတွေကိုပြောလိုက်ပါတယ
် because the players knows what we have ahead of us every hack
ရှင်းမှာဘာရှိတယ်ဆိုတာကိုသူတို့သိပါတယ်တပွဲပြီးတိုင်းဖလားတစ်ခုရပြီနောက်တစ်ခုကြံသေးတယ်ဆိုတာမျိုးသူတို့ပြောကြတယ်ဆိုတော့ဒီအခြေအနေမျိုးကနောက်ဖြစ်လာခြင်းမှလည်းဖြစ်လာနိုင်မယ်ဆိုတာကိုသူတို့သိပါတယ်ကျွန်တော်တို့ဘောလုံးရာသီတွေတော်တော်များများကောင်းကောင်းကစားပြီးခဲ့ပြီးပရီးမီးယားလိဂ်ဖလား5ကြိမ် FA ဖလား2ကြိမ်နဲ့ကာရာဘာဝဖလားတွေလည်းရခဲ့ပြီးဒါပေမဲ့တကယ့်အသင်းကောင်းတစ်သင်းဆိုတာကိုအတိမဲ့ပြုခံဖို့ကတော့ချန်ပီယံလိဂ်ကိုနိုင်ဖို့လိုပါတယ
်မက်ဆီဒီအသင်းဟာ2008မှာအာရဗီအနံတထေးတွေဝယ်ပြီးချိန်ကစပြီးပရီးမီးယားလိဂ်ဖလားကို5ကြိမ်ရခဲ့ပေမဲ့ချန်ပီယံလိဂ်ဖလားကိုတော့တစ်ကြိမ်မှမရသေးပါဘူးဂွာဒီယိုလာလည်း2011မှာချန်ပီယံလိဂ်ကိုနောက်ဆုံးအကြိမ်ရခဲ့တာဖြစ်လို့ချန်ပီယံလိဂ်ဖလားနဲ့ဝေးနေတာဟာအခုဆိုရင်10နှစ်ကျော်သွားခဲ့ပြီဖြစ်ပါတယ်ဆိုတော့ Guardiola နဲ့ Man City ဒီတစ်ချိန်မှာပိုဆွဲနိုင်မလားဘောလုံးဝေဖန်သူတွေအတော်များများကတော့ဒီပွဲမှာ Man City နိုင်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow ကြားနဲ့အိတာချုပ်ကိုချော်ချော်မျိုးဟန်ကရောဘယ်လိုခံမှန်းထားပါသလဲ
Man City နဲ့ Inter Milan Champions League ဘောလုံးပွဲမှာတော့ရေဖန်အဆောဆုံးကတော့ Man City ပဲပေါ့ဗျာဒါပေမဲ့Man City ဟာ Champions League ဘောလုံးပွဲမှာ Chelsea ကိုရှုံးသွားမှုရဲ့နေသားတစ်ခုတော့ရှိရဲ့ဗျာအဲ့ဒီတော့ကတော့ Man City ဟာတိုက်စစ်ပိုင်းအခက်ခဲရှိခဲ့ပြီးတော့အခုမှတော့ပြန်လဲပြုပြင်ပြောင်းလဲထားတဲ့ Guardiola ရဲ့ပြောင်းလဲထားတဲ့ Man City ဟာ Haaland ကိုပိုင်ဆိုင်ထားခြင်းနဲ့အတူတိုက်စစ်ပိုင်းမှာအဲ့ဒီတော့ကနေတော့မတူတော့ဘူးအများကြီးတိုးတက်လာတယ်ကျွန်တော်ကတော့ Champions League ဘောလုံးပွဲမှာ Man City အနိုင်ရမယ်လို့ထင်တယ်ဗျ Man City ကတောင်ပန်တိုက်စစ်တွေကိုတော့မကပဲကွင်းလယ်မှာဆိုတဲ့ Gundogan ဒီဒီ brain တို့ရဲ့ပုံပေါ်မှုတွေကလည်းတော့ကမန်းလေးတွေပဲအဲအခွေရင်ဂိုးခွင်ဂိုးပန်ဒီမှုတွေကဒီအရန်ကောင်းနေတဲ့အချိန်မျိုးလို Inter နောက်တန်းအနေနဲ့ထောင်ကိုမိနစ်90လုံးလုံးဖြတ်ထုတ်တားဆီးဖို့ဆိုတာမလွယ်လောက်ဘူးလို့ထင်တယ်ကျွန်တော် Man City အထိုင်ရောက်သွားမှလို့ကျွန်တော်ကတော့ခံမှန်းချင်ပါတယ်ခင်ဗျာအဲကျွန်တော်ကတော့ဒီဘွဲမှာ Man City က 3-0 round နဲ့နိုင်ပြိမ့်မယ်လို့ထင်တယ်ဗျာ Inter 90မရှိဘူးလားဆိုတော့ဘောလုံးဆိုတော့ကတော့ဗျာဘာမှပြောလို့မရပါဘူး Inter ဘယ်လိုနိုင်မလဲရှိနိုင်မလဲဆိုရင် Inter ဟာဟို Chelsea က Man City ကိုအနိုင်ရသွားတယ်လို့မျိုးတစ်သင်းလုံးခံစစ်အားပြုကောင်တာကိုဆော့ Inter ရဲ့အဓိကအားသာချက်က set piece တွေအရန်ကောင်းတယ်အလွတ်တီကံဘောတွေကနေပြီးတော့ဂိုးရနိုင်စွမ်း Inter အရန်ကောင်းတာအဲအခွင့်အရေးရလာပြီဆိုတော့ရှေ့က Martinez လိုကစားသမားမျိုးကလည်းအခွင့်အရေးကိုတေချာမောက်ဖန်ဆုပ်နိုင်တဲ့ကစားသမားမျိုးဖြစ်တော်မူ Inter အနေနဲ့ဒီ set piece တွေကနေဂိုးရပြီးသွားပြီဆိုရင်ကစားကိုအပြုကစားမယ်ဆိုရင်တော့ Man City ကိုအနိုင်ရောနိုင်ရတော့နိုင်ပါတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
။ဒီဘက်ဘက်မှာတော့ဒီဘက်ကူးစားတာတစ်ခုကတော့ MLG ဘောလုံးသမားတွေအတော်များများသူတို့လက်ရှိအသင်းတွေကနေပြောင်းတာဒါမှမဟုတ်အနားယူသွားတာတွေပဲဖြစ်ပါတယ်။ဒီထဲမှာအရင်ဆုံးပြောပြချင်တာကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါ။မက်ဆီက PSG နဲ့နှစ်နှစ်စာချုပ်သက်တမ်းပြည့်သွားတဲ့အတွက်စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါတယ်။ PSG အသင်းကတော့ Messi Paris မှာလာပြီးတော့နှစ်နှစ်ကစားသွားပြီးတော့ MLB Champions ဆုကိုနှစ်နှစ်သက်တမ်းရယူနိုင်ခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ PSG ဥက္ကဋ္ဌ El Khalifi ကပြောပါတယ်။ Messi လိုပဲ PSG ကနေနောက်ထပ်ထွက်မဲ့တယောက်ကတော့စပိန်နောက်တန်းလူ Sergio Ramos ဖြစ်ပါတယ်။ Ramos ဟာလည်းစာချုပ်သက်တမ်းကုန်သွားတဲ့အတွက်အသင်းကနေထွက်တော့မှာဖြစ်ပါတယ်။စနေနေ့ကတော့သူက PSG အတွက်နောက်ဆုံးပွဲကစားပြီးတော့ပရိသတ်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။ပေးဘက်မှာတော့ပြင်သစ်တိုက်ဆက်မှုဘန်ဇီမာဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီ။ရီယယ်အသင်းမှာ14နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့ရီယယ်နဲ့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းထပ်တိုးဖို့စာချုပ်ထဲမှာအဲ့ဒီအချက်ပါပေမဲ့ဒီအချက်ကိုဖြတ်ပြီးတော့သက်တမ်းထပ်မတိုးဖို့ဆုံးဖြတ်လိုက်တာပါ
။ Firma para Madrid y quería terminar en Madrid.
ဘန်ဇီမာကတော့သူ့ရဲ့အိမ်မက်ကရီယယ်ဆဲမာကစားပြီးတော့ကစားသမားဘွားကိုအဆုံးသတ်ဖို့ဖြစ်ပြီးတော့အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းမိတယ်လို့ပြောပါတယ်။ Real Ultra Florentino Perez ကတော့လွန်ခဲ့တဲ့14နှစ် Real ကိုရောက်လာခြင်းကစပြီးတော့ဘန်ဇီမာဟာအသင်းသမိုင်းမှာအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်ခဲ့ကြောင်းအသင်းကနေထွက်တော့မဲဆိုတဲ့အတွက်ဝမ်းနည်းကြောင်းဒါပေမဲ့ကံကောင်းတာကတော့ဒီမှာ14နှစ်ကစားသွားတာဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြားလိုက်ပါတယ်။ဘန်ဇီမာဟာအင်္ဂါနေ့ကတော့ Saudi နိုင်ငံက El Ittihad အသင်းနဲ့2026ခုနှစ်ထိစာချုပ်ချုပ်လိုက်ပြီဖြစ်ပါတယ်။သူဟာတစ်နှစ်ကိုယူရိုတန်း100ကျော်ရရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။အချိန်တည်းမှာပဲ Belgium တိုက်စစ်မှု Eden Hazard ဟာလည်း Real Madrid အသင်းမှာ၄နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီ။စာချုပ်မှာနောက်ထပ်တစ်နှစ်ကျန်နေသေးပေမဲ့လည်းဒဏ်ရာတွေကြောင့်ရုန်းကန်နေရတဲ့အတွက်စာချုပ်ကိုဖျက်ဖို့နှစ်ဖက်သဘောတူလိုက်ကြတယ်လို့ Real Madrid အသင်းကဇွန်လ3ရက်နေ့ကကြေညာလိုက်ပါတယ်။ဘန်ဇီမာနဲ့ဟာဇတ်တို့ရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်သလိုစပိန်တိုက်စစ်မှုမာကိုအဆန်စီယိုနဲ့အသင်းနဲ့စာချုပ်ကုံသွားလို့အသင်းကနေထွက်တော့မယ်လို့ရီယယ်မက်ဒရစ်အသင်းကကြေညာပါတယ်။မက်ဆီ၊ရာမိုးစ်၊ဘန်ဇီမာစတဲ့ဒီကစားသမားတွေအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာတော့ AC မီလန်မှာကစားနေတဲ့ဆူဂျင်တိုက်စစ်မှုဇလာတန်အီဘရာဟီမိုဗစ်ကတော့ဘောလုံးသမားဘွားကနေအနားယူပြီးလို့ဂျွန်လ၄ရက်နေ့မှာကြေညာပါတယ်။အနေငွေတွေနေကဆန်စီယိုကွင်းမှာဗီရိုနာနဲ့ကစားတဲ့ပွဲဟာသူ့ရဲ့နောက်ဆုံးပွဲဖြစ်ပြီးတော့မီလန်ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်
။ Questo cosa ho tenuto dentro di me che lascerò calcio
အလုံးကိုကျေးဇူးတင်ပါတယ်။မနှက်ဖြန်ကစပြီးကျွန်တော်လွတ်လပ်သွားပါပြီ။ကျွန်တော်ရဲ့ကစားသမားသက်တမ်းကအလွန်ရှည်ပြီးအဲ့ဒီအတွက်လဲဝမ်းသာပါတယ်။ကျွန်တော်ကိုအချိန်အကြာကြီးဘောလုံးကစားနိုင်အောင်အားပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်။ဒီနေ့ကတော့ကျွန်တော်အတွက်ဘောလုံးသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နေ့ပါပဲ။
လန်ဒန်ဟာမောင်မိုအေဂျက်စ်အမ်စတာဒမ်ယူဗန်တက်စ်အင်တာမီလန်ဘာစလိုနာအေစီမီလန် PSG မန်ယူအယ်လီဂယ်လက်ဆီအသင်းတွေမှာကစားခဲ့ပြီးတော့အခုနောက်ဆုံးအေစီမီလန်အသင်းမှာဒုတိယအချိန်ပြန်ကစားပြီးတော့ကစားသမားဘဝကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုယ်နိုင်တင်ဆက်တဲ့အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုစာရေးမယ်ဆိုရင် burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
လုံခြုံရေးဌာနနဲ့အင်ဒိုနီးရှားပင်လယ်ပြင်လုံခြုံရေးဌာနနဲ့မလေးရှားပင်လယ်ပြင်ဥပဒေစိုးမိုးရေးဌာနတို့ပူးတွဲပြီးလေစီးပြေးရူဝင်ဂျာဒုက္ခသည်တွေအရေးပူပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြောင်းတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့အာဆီယံနိုင်ငံများပင်လယ်ကမ်းခြေဆိုင်ရာလုံခြုံရေးဆွေးနွေးပွဲအပြီးမှာသတင်းစာရှင်းလင်းပွဲပြုလုပ်တဲ့နေရာမှာအင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံမှာဖောက်လုပ်ထားတဲ့ထိုင်းမြန်မာလာအိုသုံးနိုင်ငံဆက်သွယ်တဲ့အဝေးပြေးလမ်းအမှတ်စနစ်တိုးချဲ့တည်ဆောက်နေတာပြီးစီးသွားပြီလို့ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူတွေကပြောဆိုပါတယ်ဒီဝေဗလန် PC သွားတဲ့အတွက်နေဆက်ဖြတ်ကျော်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာဖို့အထောက်အကူဖြစ်မှာလို့ထိုင်းအစိုးရကယုံကြည်ထားပါတယ်ဒီဝေဗလန်ဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးလာအိုအထိရောက်တာဖြစ်ပါတယ်ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတချို့ဟာချုံဖွန်စင်ပူရီနဲ့ချင်းမိုက်ပြည်နယ်တွေအတွင်းမော်တော်ယာဉ်မတော်တဆမှုတွေကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စုစုပေါင်းတရားမဝင်ဝင်ရောက်လာသူ40ကျော်အဖမ်းခံခဲ့ရပါတယ်ဇွန်လ9ရက်နေ့ကထိုင်းနိုင်ငံချုံဖွန်ပြည်နယ်မှာအထောက်အထားမဲ့မြန်မာ22ဦးတင်ဆောင်လာတဲ့ကာတစ်တပင်နဲ့ဝေတိုက်မဲ့ပြီးတရားမဝင်မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရပါတယ်။ Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံသားရဲ့ဝင်ကြီး Anthony Blinken ဟာ Saudi Arabia နိုင်ငံသားရဲ့ဝင်ကြီးအပါအဝင်ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီ GCC ရဲ့နိုင်ငံသားရဲ့ဝင်ကြီးတွေနဲ့ပါတွေ့ဆုံပြီးယေမင်၊ဆူဒန်ကိစ္စတွေအပါအဝင်ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ကနေဒါနိုင်ငံအရှေ့ပိုင်းမှာရာနဲ့ GP တော်မီအကြီးကျယ်လောင်နေလို့မီဂိုငွေတွေကြောင့်အမေရိကန်နိုင်ငံပဲချန်းနယူးယောက်နဲ့အခြားမြို့ကြီးတွေရဲ့ကောင်းငင်တီမီဂိုလုံးတွေမှောင်ပိုက်နေပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Super Tayap တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိ line to meter 2440 51နဲ့ VO ရဲ့ Facebook YouTube စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.